Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA American အတန်ရေ2020ခုနှစ်စက်တင်ဘာ12ရက်နေ့တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ line 2 meter 38 32 51နဲ့ line lat meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ရုပ်သံတွေလည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကနေအချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညအတွက်ကတော့ကျွန်မများသတင်းအောင်ကအစီအစဉ်မှုအဖြစ်တင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာဘုံပေါက်ကွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာတချို့ဖမ်းဆီးခံခဲ့ရသလိုအိန္ဒိယနိုင်ငံဘက်အချမ်းကိုထွက်ပြေးလာသူတွေလည်းရှိနေပါတယ်။ဒီသတင်းတွေအပါအဝင်တခြားမြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုကိုသားညုံနဲ့အတူတင်ပြပေးသွားမှာခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းတွေမှာတော့ဒီကနေ့ထိုင်းမဟာချိန်ဒေသမှာမြန်မာအလို့သမားတွေ NUG ထောက်ခံဆန္ဒဖော်ထုတ်ခဲ့ကြပါတယ်
။ကျွန်တော်ပြည်သူတွေဒီနောက်ဆက်တဲ့အစိုးရဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့လူငယ်တွေမှာကိုစီတောင်းဝန်ရှိတယ်ဆိုတာကျွန်တော်တို့အသွေးအသားတွေ
ဆန္ဒဖော်ထုတ်မှုမှာပါဝင်တဲ့မြန်မာအလို့သမားတူပြောသွားတာပါဒီသတင်းနဲ့အတူကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးချိုးဖောက်မှုစုံစမ်းမှုရန်တရား IIMM အကြီးကဲ Nicholas Comgen နဲ့ VOA ရဲ့ဆက်သွယ်မိမြန်းချက်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာစောင်းပါကောက်နှုတ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့သတင်းတွေကတူတာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုသားညူဦးတို့ကပြောပြပေးပါရှင
်။မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းဘုံပေါက်ကွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေနေ့စဉ်ဖြစ်ပေါ်နေသလိုဆီယနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဆက်ရှိနေသေးဖြစ်ပါတယ်။စက်တင်ဘာ12ရက်ဒီကနေ့ရန်ကုန်မြို့တောင်ကလာပမြို့နယ်အတွင်းကကညာနာယုံနီးကအမိုက်ကံအတွင်းမှာဘုံပေါက်ကွဲမှုဖြစ်သွားခဲ့တာကြောင့်အမိုက်ကောက်နေတဲ့ကလေးငယ်တဦးနဲ့အနားမှာရှိနေသူတဦးထိခိုက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေကပြောပေမဲ့ထိခိုက်ဒဏ်ရာရမှုနဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးပါဘူး။အခင်းဖြစ်ပွားပြင်းမှာပဲရဲနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ရှာဖွေစစ်ဆေးတာတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အလားတူပဲကမာရွတ်မြို့နယ်ဆင်မလိုက်လူကူတရာအောက်မှာရှိတဲ့ရင်တင်းရဲကင်းအဆောင်မှာဒီကနေ့မနေ့6နာရီလောက်ကဘုံပေါက်ကွဲမှုဖြစ်သွားခဲ့တာမှာထိခိုက်ဒဏ်ရာရသူမရှိဘူးလို့အနားမှာရှိသူတွေကပြောပါတယ်။တကေတာမြို့နယ်မြေတော်သာလမ်းမကြီးပေါ်မှာလည်းဒီကနေ့မနေ့6နာရီလောက်ကပဲဘုံပေါက်ကွဲမှုဖြစ်သွားခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။စကိုင်းတန်းခင်ဦးမြို့မှာတော့စက်တင်ဘာ17ရက်နေ့ကဖမ်းဆီးခံခဲ့ရသူတူကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကလမ်းဘေးမှာရိုက်နှက်ဆစ်ဆီးပြီးတနက်နဲ့ပြစ်ဒဏ်လိုက်ပြီးတဲ့နောက်မှာဒီကနေ့မနေ့မှာတော့အလောင်းကိုခင်ဦးစေးဦးမှလာယူဖို့မိသားစုကိုအကြောင်းကြားခဲ့တယ်လို့ဒါဆိုနဲ့နိစသူတွေကပြောပါတယ်ရန်ကုန်တိုင်းခရမ်းမြို့နယ်အတွင်းစစ်ကောင်စီတရင်ပိအဖြစ်တန်ရရှိခံရသူဂျုံထူးကြေးရွာအုပ်ချုပ်ရေးမှူးဟာဒီကနေ့မနေ့ဆယ်နှစ်လောက်မှပဲတနက်နဲ့တိတက်ခံလေရတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးမှာတော့တန်ခါတမကဆရာတော်တွေဦးဆောင်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရကိုကုလသမဂ္ဂမှာတရားဝင်အသိအမှတ်ပြုရေးလမ်းမပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ
်
မန္တလေးမှာပဲဒီကနေ့ဆီယနာသိမှုစန့်ကျင်ဘာသာပေါင်းသူဆန္ဒပြပွဲရန်ကုန်မရန်ကုန်မြို့နယ်ကအန်ယူဂျီထောက်ခံပွဲတို့အပြင်စကိုင်းတိုင်းအတွင်းကဒဇယ်ရင်းမပင်ဆလင်းကြီးရှုဘုံမြို့တို့နဲ့တင်းတားရီတိုင်းလောင်းလုံမြို့မကွေးတိုင်းမြန်မြို့တို့မှာလည်းအထွေထွေဒေသတွေမှာလည်းဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ဒီချိန်ထဲမှာပဲစကိုင်းတိုင်းအတွင်းကမြို့နယ်တချို့နဲ့နှမောက်မြို့နယ်အတွင်းမှာရှိတဲ့တပ်ပိုင်မိုင်းတယ်တာဝါတိုင်းတစ်ခုကိုမိရှုဖျက်ဆီးခဲ့ကြောင်းလူမှုကွန်ရက်ဗီဒီယိုမှတန်းတွေမှာထွက်ပေါ်နေပါတယ်စက်တင်ဘာ12ရက်နေ့မှာပဲကမ္ဘာလုံးဆိုင်ရာနေဦးတော်လှန်ရေးရဲ့ဦးဆောင်မှုနဲ့အမေရိကန်နိုင်ငံတဝန်းလုံးမှာရှိနေကြတဲ့မြန်မာလူမျိုးတွေနယူးယောက်ကကုလသမဂ္ဂရုံးရှိမှာစုဝေးပြီးတော့Safe Myanmar United Nation Credential Campaign အနေနဲ့ဆန္ဒပြကြမှာဖြစ်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံစတာဟုတ်ခရံရဲ့တဖက်ထိုင်းနိုင်ငံဘက် channel မှာမြန်မာနိုင်ငံသား14ဦးကိုစင်နေတုန်းကဖမ်းဆီးရမိခဲ့တယ်လို့ Bangkok Post သတင်းစာမှာရေးပါတယ်အုပ်စု2စုအနေနဲ့ဖမ်းဆီးမိခဲ့တာဖြစ်ပြီးတော့အမျိုးသား4ဦးအမျိုးသမီး3ဦးစုစုပေါင်း9ဦးပါတဲ့ပထမအုပ်စုကိုတော့ထိုင်းနိုင်ငံကြီးရွာကကားလမ်းပေါ်မှာဖမ်းဆီးရမိတာဖြစ်ပါတယ်သူတို့ကိုတင်ဆောင်လာတဲ့ကားပေါင်းသမားကတော့တူအုပ်ကိုဗတ်ငွေ1000ယူပြီးတော့မလေးရှားနေဆက်ကိုသေဖို့ပြီးခဲ့တာလို့ဆိုပါတယ် နောက်ထပ်ဒုတိယအုပ်စုကတော့အမျိုးသား5ဦးအမျိုးသမီး2ဦးစုစုပေါင်း9ဦးပါပြီးတော့နေဆက်ကတောဆက်ထဲမှာပုံအောင်နေစင်မှာဖမ်းမိရမိတာဖြစ်ပါတယ်။သူတို့အားလုံးဟာမလေးရှားနိုင်ငံမှာအလုပ်လုပ်ကံ့ကွင့်ရဖို့အတွက်ပွဲစားစုသူကိုမလေးရှားရင်းကစ်ငွေ3500ဘတ်နဲ့ဆိုရင်တော့4500ပေးခဲ့ရတယ်လို့ပြောတယ်လို့ဘန်ကောက်ပို့သတင်းစာမှာရေးပါတယ်။ထိုင်းနိုင်ငံအတွင်းမှာလူကုန်ကူးမှုတွေနဲ့ပတ်သက်လို့အမေရိကန်ပါဝင်နိုင်ငံတကာကဖိအားတွေကြီးလာတာမလို့ထိုင်းဆွေရအနေနဲ့ကအခုနှစ်ပိုင်းတွေအတွင်းမှာလူကုန်ကူးမှုတိုက်ဖျက်ရေးကိုအရှိန်မြှင့်ဆောင်ရွက်လာပါတယ်။လူကုန်ကူးမှုအဓိကတားကောင်တွေကတော့မြန်မာအပါဝင်အင်းဒီချင်းနိုင်ငံတွေကတရားမဝင်လုပ်သားတွေဖြစ်ကြပါတယ်။လက်ရှိအဖြစ်တော့ကိုဗစ်ကာယောဂါစီးမင်းတွေကြောင့်နေဆက်အသွားအလာတွေကိုတင်းကျပ်တားချိန်လည်းဖြစ်ပါတယ်ခင်ဗျာ
။ဆီယနာတင်ထားတဲ့မြန်မာနိုင်ငံဘက်အချမ်းမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အိန္ဒိယဘက်အချမ်းမီဇိုရမ်ပြည်နယ်အတွင်းကခရိုင်နှစ်ခုတည်းကိုလူ100ကျော်လောက်ဝင်လာခဲ့တယ်လို့မီဇိုရမ်ပြည်နယ်အစိုးရကပြောပါတယ်။မီဇိုရမ်ပြည်နယ်နဲ့မြန်မာနိုင်ငံအကြားကီလိုမီတာ900ကျော်နယ်နိမိတ်ချင်းထိစပ်နေတာပါ။လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းလူ100ကျော်ရောက်လာတယ်ဆိုတာသူကြားသိထားပေမဲ့အတိအကျဘယ်လောက်ဖြစ်တယ်ဆိုတာစီးရင်စရာသူ့မှာမရှိသေးကြောင်းမီဇိုရမ်ပြည်နယ်ပြည်ထောင်စုဝန်ကြီးလဲလ်ချမ်လီလျန်နာကပြောပါတယ်ဗိုလ်ထုနယ်မှာတွင်မြန်မာနိုင်ငံဘက်ကကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်လူ35ယောက်ရောက်လာခဲ့ကြောင်းကြံဖန်းခရိုင်လက်ထောက်ကော်မရှင်နာမင်းကြီးမာရီယာစီတီဇွာလီကပြောပါတယ်မြန်မာနိုင်ငံဘက်ကဝင်လာသူတွေဟာကြံဖန်းနဲ့နာတီယောခရိုင်အတွင်းထဲကိုရောက်လာကြလေရှိကြောင်းမြန်မာနိုင်ငံဘက်ကအခြေအနေတွေပြန်လည်ကောင်းမွန်လာရင်ဒီလူတွေနေရပြန်သွားကြလိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းပြည်내အစိုးရအတွင်းဝန်လဲလ်နွန်မွာယာကပြောပါရယ်ခင်ဗျာ
လူညွှန်းဆိုင်ရာပူးပေါင်းဆွေးနွေးမှုတွေတိုးမြှင့်လုပ်သွားမယ်ဆိုပြီးတော့အိန္ဒိယနဲ့ဩစတြေးလျနိုင်ငံနှစ်နိုင်ငံကပြောလိုက်ပါရယ်အမေရိကန်ပြည်တော်စုအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့9/11ဖြစ်ရက်20ကြာလာတဲ့အချိန်အထူးသဖြင့်ဒီအာဖဂန်နစ္စတန်မှာတာလီဘန်တွေပြန်ပြီးတော့အုပ်စိုးလာတဲ့နောက်ခုလိုပြောဆိုလာတာဖြစ်ပါရယ်အိန္ဒိယ၊ဩစတြေးလျဟာအမေရိကန်ပြည်ထောင်စုဂျပန်တို့နဲ့အတူ Quad အဖွဲ့ဆိုတာဖွဲ့ထားပြီးတော့ Indo-Pacific ဒေသမှာတရုတ်ဩဇာကြီးမားလာတာကိုတံပြန်မှုစူးစိခဲ့ကြတာလည်းဖြစ်ပါတယ်။အိန္ဒိယနဲ့ဩစတြေးလျကဝန်ကြီးတွေဟာ New Delhi မှာစနေနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ပြီးတော့တာလီဘန်တွေပြန်အုပ်ဆိုးလာတဲ့အာဖဂန်နစ္စတန်အရေးကိစ္စကိုအဓိကဆွေးနွေးခဲ့တယ်လို့ Reuters သတင်းကရေးပါတယ်။ 9/11 ဖြစ်ရက်20ပြည့်တဲ့ဒီနေ့မှာအကြမ်းဖက်မှုတိုက်ဖျက်ရေးအရေးပါလာတာဟာသတိထားစရာဖြစ်တယ်ဆိုပြီးတော့အိန္ဒိယနိုင်ငံရဲ့ဝန်ကြီး S. Jayshankar ကပြောပါတယ်သူဟာဒီဩစတြေးလျနိုင်ငံရဲ့ဝန်ကြီးမာရီစပိန်နဲ့ဆွေးနွေးပြီးတော့သတင်းတောက်တွေကိုအခုလိုပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်ဟာအကြမ်းဖက်ဝါဒီတွေအတွက်ခူအောင်ရှင်တန်ရာလေ့ကျင့်ရနေရထပ်မဖြစ်ရစီဖို့အတွက်အိန္ဒိယရောဩစတြေးလျနိုင်ငံကပါလိုလားတယ်လို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။နိုင်ငံရဲ့ဝန်ကြီးတွေအပြင်ကာကွယ်ဝန်ကြီးတွေပါပါဝင်တဲ့ဒီအိန္ဒိယဩစတြေးလျဝန်ကြီးများအစည်းအဝေးအတွင်းအာဖဂန်ကိစ္စအပြင်မြန်မာနိုင်ငံနဲ့ဒီနိုင်ငံတကာရည်ကြောင်းပိုင်တဲ့အငြင်းပွားမှုကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ Reuters သတင်းမှရေးပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မေကန်တန်ကတင်းငွေတွေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာCOVID-19 တတိယလိုင်းတန်ခံရဆဲဖြစ်တဲ့မြန်မာနိုင်ငံမှာရောဂါပိုးကူးစက်မှုထိန်းချုပ်တဲ့အနေနဲ့စစ်ကောင်စီကအစိုးရရုံးနေတဲ့စာတင်ကြောင်းတွေကိုပိတ်နေတာမှာစက်တင်ဘာ24ရက်နေ့ထိအများပြည်သူအလုပ်ပိတ်ရဲ့အဖြစ်ထပ်မံတက်မှတ်ကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အခုလိုအများပြည်သူအလုပ်ပိတ်ရဲ့အဖြစ်ရက်တိုးတက်မှတ်လာတာဒါပါနဲ့ဆိုရင်9ကြိမ်ရှိသွားပြီဖြစ်ပါတယ်။စာတင်ကြောင်းတွေကိုလည်းအလားတူပဲစက်တင်ဘာ24ရက်နေ့ထိပိတ်ပင်ကြောင်းစစ်ကောင်စီကကြေညာချက်ထုတ်ပြန်ထားပြီဖြစ်ပါတယ်။ကျမရေးဝန်ကြီးဌာနကဒီကနေ့စက်တင်ဘာ12ရက်နေ့ည8နာရီမှာထုတ်ပြန်တဲ့စီးရင်ရလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 12,230 ကိုစစ်ဆေးခဲ့တာမှာ 1,953 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နှစ်အတွင်းမှာပဲသေဆုံးသူ89ဦးရှိခဲ့ပြီးသေဆုံးသူစုစုပေါင်း 16,530 ဦးရှိသွားပြီလို့ကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဒီကမ္ဘာလုံးမှာကိုဗစ်ကာယောဂါပိုးကူးစက်ခံသူစုစုပေါင်း224.3 တန်းရှိပြီးတော့ရောဂါပိုးကြောင့်သေဆုံးတဲ့ရေအတွက်ဟာ 4.6 တန်းရှိသွားပြီလို့ John Hopkins Coronavirus ရောဂါပိုးဆိုင်ရာဌာနကအခုတနင်္ဂနွေနေ့မနေ့အစောပိုင်းမှာထုတ်ပြန်ပါတယ်။ဒါ့အပြင်ဒီကမ္ဘာလုံးမှာကိုဗစ်ရောဂါပိုးကာကွယ်ဆေး 5.8 တန်းထိုးနှံပေးခဲ့ပြီလို့လည်းဖော်ပြပါတယ်။အသက်12နှစ်ကနေပြီးတော့15နှစ်အရွယ်ထိကလင်းငယ်တွေကိုကာကွယ်ဆေးထိုးနှံပေးဖို့အစီအစဉ်တစ်ရပ်ကိုဗြိတိန်နိုင်ငံအနေနဲ့အခုသတင်းပတ်အတွင်းမှာကြေညာမယ်ဆိုပြီးတော့မျှော်လင့်ရပါတယ်။ဂျပန်နိုင်ငံမှာတော့လူရည်ရဲ့90ရာခိုင်နှုန်းကျော်ကိုကာကွယ်ဆေးထိုးနှံပေးခဲ့ပြီလို့ဂျပန်ဆိုရကပြောပါတယ်။အခုစက်တင်ဘာလကုန်ကျရင်တော့ကာကွယ်ဆေးထိုးပြီးတဲ့ပမာဏက60ရာခိုင်နှုန်းအထိဖြစ်လာလိမ့်မယ်လို့မျှော်မှန်းထားတဲ့ကြောင်းဂျပန်စီးပွားရေးဝန်ကြီးယာစုတိုရှိ နီရှိမူရာကရုပ်သံအင်တာဗျူးတစ်ခုမှာပြောပါတယ်မြန်မာနိုင်ငံမှာလည်းနိုင်ငံရေးတင်မာမှုတွေကြားမှာပဲကိုဗစ် -19 တတိယလှိုင်းကိုရင်ဆိုင်တိုက်နေရပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စီးရင်ရဆိုရင်တော့မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုးကူးစက်ခံသူ4သိန်းကျော်ရှိပြီးတော့သေဆုံးသူက16,000ကျော်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒီအတွက်ထက်ပိုးပြီးတော့များနိုင်တယ်ဆိုပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကခန့်မှန်းကြပါတယ်မြန်မာအင်းကြီးအိန္ဒိယနိုင်ငံကမီဇိုရမ်ပြည်နယ်မှာတော့အခုတနင်္လာနေ့တည့်ရက်ထဲမှာတင်ကိုဗစ်ကူးစက်ခံသူ1089ရှိတာမို့လို့စုစုပေါင်းအဲ့ဒီပြည်နယ်မှာယောဂကူးစက်ခံသူက9000ကျော်သွားပြီလို့ The Times of India ကရေးပါတယ်ဂျော့ဟော့ပ်စကင်းစစ်တပ်သူရဲ့ကိန်းဂဏန်းရဆိုရင်တော့အိန္ဒိယတနင်္ဂနွေလုံးမှာကိုဗစ်ကူးစက်သူက 33.2 သန်းရှိပြီးတော့သေဆုံးသူကတော့4,400ကျော်ရှိပါတယ်ခင်ဗျာ
ဂျပန်နိုင်ငံတောင်ပိုင်းကျွန်းစုတွေအနီးကရေပိုင်တွေထက်ကိုတရုတ်နိုင်ငံကလို့ယူဆရတဲ့ရင်ကုန်သင်္ဘောတစ်စင်းချင်းကပ်ဝင်ရောက်လာခဲ့တယ်လို့ဂျပန်ကာဝေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်ပစိဖိတ်သမုဒ္ဒရာအတွင်းရေကြောင်းဆိုင်ရာတင်းမာမှုတွေဖြစ်ပေါ်နေချိန်အခုလိုဂျပန်ရေပိုင်နဲ့အနီးကိုရင်ကုန်သင်္ဘောချင်းကပ်လာတာဖြစ်ပါရယ်အဲ့ဒီရင်ကုန်သင်္ဘောဟာကာဂိုရှိမာပြည်နယ်အမာမီအိုရှိမာကျွန်းရဲ့အနောက်မြောက်ဘက်ဂျပန်ရေပိုင်နဲ့အနီးကိုတောက်ကြနေကချင်းကပ်ခဲ့တယ်လို့ကာဝေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်တရုတ်တိုက်ရိုက်ရင်တစ်စင်းကိုလည်းအနီးပတ်ဝန်းကျင်မှာတွေ့ရတယ်လို့ဆိုပါရယ်ခင်ဗျာ
စက်တင်ဘာလ17ရက်နေ့ကျတဲ့တက်ခတ်ကနေ့20ပြည်အောင်မြင်ပွဲနေ့ကိုကမ္ဘာနဲ့အမေရိကန်တဝန်းကျင်းပချိန်မှာပဲစနေနေ့တုန်းကအာဖဂန်သမ္မတနန်းတော်ဘေးမှာနန်းတော်ပေါ်မှာတာလီဘန်လက်ငုပ်လက်ထူထားလိုက်တယ်ဆိုပြီးတော့တာလီဘန်ပြောခွင့်ရသူကပြောပါရယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုသားညွန့်တို့ပြောပြပေးကြတာပါရှင်။ကျမတို့ရဲ့ VOE Radio စီစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာမို့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ website စာမျက်နှာ burmese.voanews.com တို့ကလည်းအချိန်နဲ့တပြေးညီဖမ်းယူနှားဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာကိုဗစ်ကာလကန့်သတ်မှုတွေကြားကပဲမွန်ဆာခွန်ပြည်နယ်မဟာချိုင်းဒေသအတွင်းကမြန်မာအသင်းဖွဲ့9ခုကမြန်မာလူသား100လောက်ဟာ NUG အမျိုးသားညီညွတ်ရေးအစိုးရကိုကုလသမဂ္ဂကအတိအမှတ်ပြုဖို့ဒီကနေ့ဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒီအကြောင်းပြည်စုံကိုတော့ VOE ထိုင်းအခြေစိုက်သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမှာကိုဗစ်ကာလကန့်သတ်မှုတွေကြားကပဲအလုပ်ပိတ်ရဖြစ်တဲ့စက်တင်ဘာလ12ရက်နေ့မှာမြန်မာရှေ့ပြောင်းလူသမားတွေစုဝေးလာရောက်ပြီး AAC အလုပ်သမားကူညီရေးရုံးရှိမှာ NUG အမျိုးသားညီညွတ်ရေးအစိုးရကိုကုလသမဂ္ဂကအတိအမှတ်ပြုဖို့အတွက်ဆန္ဒထုတ်ဖော်ခဲ့ကြတယ်ဆိုပြီး AAC အလုပ်သမားကူညီရေးအဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကအခုလိုပြောပြပါဗျ။
အသင်းဖက်9ခုပေါ့ဗျာ။ဒီစုတွေဝင်လောက်ကဆိုတော့တသိန်းကို450ယောက်စုပြီးတော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရကထောက်ခံတယ်ဆိုတဲ့အကြောင်းပေါ့အဲ့ဒါလေးကိုသူကလာပြီးတော့ဆန္ဒဖော်ထုတ်တာသူတို့သွားကျင်လာတော့တန်ရုံးရှိနေပါလေပေါ့တော့ဘောက်သွားလို့မရဘူးအဲသူတို့ကပုံစံဆက်ရုံဆိုပုံစံဆက်ရုံကမိသားစုကိုပြလိုက်တာတင်အဲ့လိုအသေးလေး9ပွဲရပြီးတော့ထောက်မားကြီးကလည်းဒီအစိုးရနဲ့ပတ်သက်ပြီးတော့တအားထောက်ခံကြကြတယ်ဒါပေမဲ့ထိုင်းအစိုးရဘက်ကလည်းဖိအားများတယ်ဖမ်းမယ်စီးမယ်ဆိုတော့သူလည်းတော်တော်လေးခက်ခဲနေဒီနေ့တော့သူတို့ကအလုံးပိတ်ရဆိုတော့ကျွန်တော်တို့ AP ရုံးရှိမှလာပြီးတော့သူတို့ဒီအစိုးရထောက်ခံတယ်ဆိုတဲ့အကြောင်းလေးပေါ့
ဟုတ်ကဲ့
လာပြီးတော့သူတို့လောက်ကြတာပေါ့
အလုပ်ပိတ်ရနေဖြစ်တာကြောင့်လာခဲ့တာဖြစ်ကြောင်းမြန်မာနိုင်ငံကစိတ်မချမ်းသာတွေရဖြစ်ရတဲ့အတွက်ထိုင်းရောက်အလုပ်သမားတွေကမြန်မာပြည်သူပြည်သားတွေနဲ့အတူရှိကြောင်းပြသတာဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကလည်းထောက်ခံကြောင်းပြသခဲ့တာဆိုပြီးဆန္ဒထုတ်ဖော်မှုမှာပါတဲ့မြန်မာလူသမားတို့ကရှင်းပြပါတယ်
။ဒီမူကကျွန်တော်ပြည်သူတွေတင်တော့ကြတဲ့အစိုးရဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့လူငယ်တွေမှာကိုစီတာဝန်ရှိတယ်ဆိုတာကျွန်တော်တို့အသွေးအသားထဲကဖြစ်ပေါ်လာတဲ့စိတ်ဓာတ်နဲ့ကျွန်တော်အားပေးရချင်ပါတယ်ခင်ဗျာ။ပြည်သူပြည်သားတွေအကောင်လုံးကိုလည်းပဲကျွန်တော်တို့ကအသွေးတပါးနဲ့ရှိတယ်ဆိုတဲ့အကြောင်းလည်းပြောချင်ပါတယ်။
ထိုင်းလုံခြုံရေးတွေရှိတဲ့ကြားကအစည်းအဝေးကိုဖြစ်အောင်ဆောင်ရွက်ခဲ့ပြီးတဲ့နောက်မနေ့10နာရီလောက်မှာလူစုခွဲခဲ့ကြတယ်ဆိုပြီးပြောပါတယ်။ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေဟာမြန်မာနိုင်ငံမှာစစ်ကောင်စီကအုပ်ချုပ်တဲ့အချိန်ကစလို့စန့်ကျင်ကောက်ခတ်မှုတွေကိုလုပ်ခဲ့ပြီးမဲ့ထိုင်းနိုင်ငံတွင်းကသူတို့ရဲ့စစ်ရုံတွေအလို့တွေမှာဖိအားပေးခံရတာတွေကြောင့်စန့်ကျင်မှုတွေကိုရန်နာခဲ့ရပါတယ်။ဒါပေမဲ့အလို့သမားတွေဟာမြန်မာပြည်တွင်းကစစ်ကောင်စီကိုစန့်ကျင်နေသူတွေကိုတော့နီလန်ပေါင်းစုံနဲ့အပေးကူညီမှုတွေလုပ်ခဲ့တာတွေချွေးနှဲစာတွေနဲ့အလှူငွေတွေထည့်တာတွေစစ်ဘေးရှောင်တွေနဲ့တိုက်ပွဲဝင်နေသူတွေအတွက်အစားအသောက်တွေကိုကူညီပေးခဲ့တာတွေကိုလုပ်ခဲ့ပါတယ်။တချို့ရှေ့ပြောင်းလူသမားလူငယ်တွေကတော့တိုင်းရင်းသားနယ်စပ်တွေကိုသွားပြီး PDF ပြည်သူ့ကာကွယ်ရေးတပ်သားတွေအဖြစ်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပူးပေါင်းခဲ့တာတွေပါလုပ်ခဲ့ပါတယ်ရှင်။
မအေးမှသတင်းပေးပို့ထားတာပါရှင်။အခုလိုထိုင်းရောက်မြန်မာလူသမားတွေ NUG ထောက်ခံဆန္ဒပြနေကြတယ်လို့ပဲ American ပြည်ထောင်စုရောက်မြန်မာတွေဟာလည်း NUG ကိုကုလသမဂ္ဂကအတိမတ်ပြဖို့အတွက်ဆန္ဒဖော်ထုတ်ဖို့ဒီကနေ့နယူးယောက်မြို့မှာစုဝေးရောက်ရှိနေကြပြီဖြစ်ပါရဲ့ရှင်။တနင်္ဂနွေနေ့ညပိုင်းရေဒီယိုရုပ်သံအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာဖြစ်တဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုအထောက်အထားတွေကိုဆက်လက်ပြီးတော့စုဆောင်သိမ်းဆည်းနေတယ်လို့ IIMM ရဲ့အကြီးအကဲက VOA မြန်မာပိုင်းကိုပြောပါတယ်။ရှမ်းကချင်နဲ့ရခိုင်ပြည်နယ်တွေမှာ2012ခုနှစ်ကလေးကဖြစ်နေတဲ့ကြီးလေးတဲ့လူခွင့်ရေးဆိုင်ရာပြစ်မှုအထောက်အထားတွေကိုစုဆောင်သုံးသပ်ပြီးတော့နိုင်ငံတကာဥပဒေနဲ့အညီစစ်ဆေးတဲ့တရားရုံးတွေကိုမျှဝေပေးဖို့ IIMM လို့ခေါ်တဲ့မြန်မာမက်ကနီစမ်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကတာဝန်ပေးထားတာပါ IIMM ရဲ့အကြီးအကဲ Nicholas Comjan နဲ့မဆုမြတ်မွန်ကဆက်သွယ်မေးမြန်းထားပါရဲ့ရှင
် Welcome Mr. Nicholas Comjan welcome to VOA Welcome to VOA Burmese program. Mr. Kongjam is the head of IIMM or Myanmar Mechanism.
Myanmar Mechanism လို့တူကောက်ခေါ်ရဲ IIMM ရဲ့အကြောင်းကိုရှင်းပြပေးပါ။ဒီ Myanmar Mechanism ရဲ့လုပ်ပိုင်ခွင့်တာဝန်တွေကဘာပါလဲ။ဒီတာဝန်တွေခြေဖို့ဘယ်လိုမျိုးဆောင်ရွက်နေပါလဲရှင်
။ Well, we're a mechanism created by the United Nations highest human rights body, the Human Rights Council.
မြန်မာမကင်းနစ်စံဆိုတာကတော့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအစစ်အမြင့်ဆုံးအဖွဲ့အစည်းလူခွင့်ကောင်စီကနေပြီးတော့ဖွဲ့စည်းပေးထားတဲ့ယန္တရားတစ်ခုဖြစ်ပါတယ်။ကျွန်တော်တို့ကအနင်းထားတဲ့လုပ်ပိုင်ခွင့်တွေကတော့မြန်မာနိုင်ငံမှာ2017ခုနှစ်ကလေးကစလို့စိုးရွားတဲ့နိုင်ငံတကာပြစ်မှုတွေနိုင်ငံတကာဥပဒေတွေချိုးဖောက်ကျူးလွန်တဲ့စိုးရွားတဲ့ပြစ်မှုတွေရဲ့အထောက်အထားတွေစုဆောင်းဖို့သိမ်းဆည်းဖို့နဲ့သုံးသပ်ဖို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကမြန်မာတနင်္ဂနွေလုံးမှာအကျုံးဝင်ပါတယ်။ကြီးလေးတဲ့နိုင်ငံတကာပြစ်မှုမြောက်တဲ့အမှုတွေကိုဖွဲ့စည်းတစ်ခုကကျူးလွန်တာဖြစ်ဖြစ်လူတူးတစ်ယောက်ကကျူးလွန်တာပဲဖြစ်ဖြစ်ကျူးလွန်နေဆိုလို့ရှိရင်အထောက်အထားတွေစုဆောင်းဖို့လုပ်ပိုင်ခွင့်အာဏာအနှင်းထားပါတယ်။2017ခုနှစ်ဇန်နဝါရီလ1ရက်နေ့ကစတာဖြစ်ပြီးတော့ခွင့်ပြုတဲ့လုပ်ပိုင်ခွင့်ကိုလူခွင့်ကောင်စီကမပြေမချင်းဆက်ပြီးတော့စုံစမ်းနေမှာဖြစ်ပါတယ်။ဒီနေ့မနေ့ပြန်နောက်သတင်းပတ်တွေအထိဆက်ပြီးတော့အချက်လက်တွေစုဆောင်းနေမှာပါကျွန်တော်တို့ကလုပ်ပိုင်ခွင့်တာဝန်ပေးထားတဲ့နောက်တစ်ချက်ကပြည်မှုကျူးလွန်သူတွေကိုနိုင်ငံတကာတရားရုံးမှာပဲဖြစ်ဖြစ်နိုင်ငံအဆင့်တရားရုံးမှာပဲဖြစ်ဖြစ်တရားစွဲတဲ့အခါမှာကျွန်တော်ရထားတဲ့ဒီအချက်လက်တွေကိုသုံးသပ်ပြီးတော့လိုအပ်တယ်လို့မျှဝေဖို့ဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ကရရှိတဲ့ဒီအချက်လက်တွေကိုစမ်းစစ်ပြီးတော့ဒီမှုမှာဘယ်သူကတာဝန်ရှိတယ်လဲဆိုတာကိုစူးစမ်းသုံးသပ်ပါတယ်အမှုတိစောက်ထားပြီးတော့တနည်းနည်းကြလို့ရှိရင်သက်ဆိုင်ရာမှုကိုစစ်ဆေးတဲ့တရားရုံးတွေကိုမျှဝေနိုင်ဖို့ပြင်ဆင်ထားရပါတယ်
And like you mentioned and you explained before it was started
ဆိုတော့ Mr. Kunjam ရှင်းပြသွားတဲ့အထက်မှာပါတယ်လို့ပဲဒီ IIMM ကိုစပြီးတော့ဖွဲ့စည်းချိန်တော့ရှမ်းကချင်ရခိုင်မှာဒီ2012ခုနှစ်ထဲကဖြစ်နေတဲ့အဆိုးဝါးဆုံးလူခွင့်ချိုးဖောက်မှုထောက်ထားတွေကိုစုဆောင်မှတ်တမ်းပြုစုထားဖို့ဖြစ်တယ်လို့နားလည်ပါတယ်ဒါပေမဲ့ February 1ရက်အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီလူခွင့်ချိုးဖောက်မှုတွေကိုလည်းရယူမှတ်တမ်းပြုထားရဲဆိုတော့လုပ်ငန်းလုပ်ပိုင်ခွင့်တာဝန်တွေကိုတိုးချဲ့လိုက်တဲ့သဘောပါလားရှင
် So does that meanthat the mandate has extended
no the mandate has not been extended when we were established it actually
လုပ်ပိုင်ခွင့်တာဝန်တွေကိုတိုးပေးလိုက်တာမဟုတ်ပါဘူး IIMM ကိုစတင်ဖွဲ့စည်းတည်ထောင်ခြင်းတွေကမြန်မာတနင်္ဂနွေမှာဖြစ်ခဲ့တဲ့ပြစ်မှုတွေကိုစုံစမ်းဖို့တာဝန်ပေးထားတာပါခင်ဗျားပြောတာမှန်ပါတယ်လူခွင့်ကောင်စီက IIMM ကိုဖွဲ့စည်းပေးလိုက်ခြင်းကတော့ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ခဲ့တဲ့ပြစ်မှုအထောက်အထားတွေကိုအဓိကစုဆောင်းဖို့တာဝန်ပေးခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံဘယ်နေရာမှာမဆိုကျူးလွန်တဲ့ဒီကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းရမယ်လို့တောင်းပေးထားတာဖြစ်ပါတယ်။ဘယ်တော့မှအချိန်ကန့်သက်ချက်ဆိုတာလည်းလုံမထားပါဘူး။ကျွလွန်သူတွေအနေနဲ့တာဝန်ခံမှုတာဝန်ယူမှုမရှိရင်အခုလိုကြီးလေးတဲ့ပြစ်မှုတွေထပ်ခါချိုးဖောက်နေမှာကိုလူခွင့်ကောင်စီကစိုးရိမ်လို့ဖြစ်မှာပါ။ဒါကြောင့်လည်းပဲထောက်ထားတွေကိုစူးစီးသိမ်းဆည်းထားတဲ့အဖွဲ့တစ်ခုကိုတည်ထောင်ပေးလိုက်တာဖြစ်ပါတယ်။ဒါမှတနည်းကြလို့ရှိရင်တာဝန်ရှိသူတွေတာဝန်ခံမှာဖြစ်ပါတယ်။နောက်တစ်ချက်ကလည်းနိုင်ငံတကာအသိုင်းအဝိုင်းကအခုလိုမျိုးထောက်ထားတွေကိုစုဆောင်းနေတယ်ဆိုတာသိလို့ရှိရင်တချို့ကျူးလွန်မှုမျိုးတွေကိုထပ်ပြီးတော့ကျူးလွန်မှုတွန့်ဆုတ်သွားနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့ IIMM ကိုဖွဲ့စည်းပေးထားတာဖြစ်ပါတယ်
။ So what kind of information
အဲ့တော့ဒီ IIMM ကဘယ်လိုအချက်အလက်တက်တဲ့အထောက်အထားတွေကိုရယူစုဆောင်းနေပါလဲ။တကယ်လို့ဒီလိုမျိုးအချက်အလက်တွေပေးပို့ခြင်းတဲ့သူတွေအနေနဲ့ရောသူတို့ပေးပို့တဲ့အချက်အလက်တွေအလားဟတ်တမဖြစ်ရအောင်ပေါ့နော်။ဘာတွေသတိပြုသင့်ပါလဲရှင်
။ we're looking at crimes that amount to serious international crimes are defined generally as crimes against humanity war crimes
လူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှုဆေးရသွင်းမှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုလိုမျိုးကြီးလေးတဲ့နိုင်ငံတကာပြစ်မှုမြောက်တဲ့အမှုတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုဆောင်းပါတယ် စစ်ရာဇဝတ်မှုကတော့လက်နက်ကိုင်ပြစ်ပခတွေနဲ့ဆက်ဆက်တဲ့ပြစ်မှုတွေပါ။ဂျနီဗာဘရင်းမြန်ပါအချက်တွေကိုချိုးဖောက်တဲ့ဥပဒေစည်းကမ်းတွေကိုချိုးဖောက်တဲ့အမှုတွေဖြစ်ပါလေ။လူသားတို့ပေါ်မှာကျူးလွန်တဲ့ပြစ်မှုမျိုးကြတော့အရက်သားတွေပေါ်မှာစနစ်တကျအကျယ်ပြန့်ပြန့်ပြစ်မှတ်ထားတဲ့အခါမှာကျူးလွန်တဲ့ကြီးလေးတဲ့လူခွင့်ချိုးဖောက်မှုမျိုးဖြစ်ပါလေ။လူမျိုးတုံးတက်ဖြတ်မှုကတော့ရွယ်ချက်ရှိရှိနဲ့လူမျိုးရေးဘာသာရေးအခြေခံနဲ့အတိုင်းအဝိုင်းတွေကိုဖျက်ဆီးပစ်တာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ကဒီလိုပြစ်မှုတွေကျူးလွန်နေဆိုတဲ့အထောက်အထားမျိုးစုံကိုစုဆောင်းပါတယ်။ဒီပြစ်မှုတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတာသိနိုင်မဲ့အထောက်အထားတွေကိုလည်းစုဆောင်းပါတယ်။ပြစ်မှုကျူးလွန်ခံရသူတွေတက်တွေတွေကိုကျွန်တော်တို့စကားပြောချင်ပါတယ်။ဒီမှုတွေကျူးလွန်မှုစီစဉ်သူတွေအမိတ်ပေးသူတွေကိုပေါ်ထုတ်ဖို့အတွက်တဲ့ဝင်ဝင်အကြောင်းချက်တွေသိထားသူတွေနဲ့စကားပြောနိုင်မှုကသိအရေးကြီးတယ်ဆိုတာအလားတူပြစ်မှုတွေစုံစမ်းမှုတွေကျွန်တော်အတွေ့အကြုံအရပြောချင်ပါတယ်။ဒါကြောင့်မလို့အဲ့လိုမျိုးအတွင်းသတင်းပေးနိုင်သူမျိုးတွေကျွန်တော်တို့ကိုဆက်သွယ်လာဖို့မျှော်လင့်ပါတယ်။ကျွန်တော်တို့ညီမျိုးစုံနဲ့အထောက်အထားတွေစုဆောင်းတဲ့အသေးစိတ်ကိုတော့ကျွန်တော်တို့အလုပ်တွေထိခိုက်မှာဆိုလို့သိပြပြောချင်ပါဘူး။ပြောပြနိုင်တာကတော့ကျွန်တော်တို့ကိုအချက်လက်ပေးချင်လို့ဆက်သွယ်လာသူတွေအများကြီးရှိပါတယ်။သူတို့ကကျွန်တော်တို့တောင်းဆိုတာကဓာတ်ပုံတွေဗီဒီယိုတွေပြီးရဆိုရင်ဘာဖြစ်တာလဲဘယ်နည်းကဗမာဖြစ်တာလဲအဲ့ဓာတ်ပုံဗီဒီယိုတွေကိုဘယ်သူရိုက်ထားလဲဆိုတာကိုပြောပြဖို့မေးပါတယ်အင်တာနက်ပေါ်မှာတွေ့နေတဲ့ဗီဒီယိုမျိုးဆိုရင်တော့ကျွန်တော်တို့လည်းအချက်လက်ရနိုင်တဲ့အတွက်အဲ့ဒါမျိုးတွေပေးဖို့မလိုပါဘူးကျွန်တော်စီဆက်သွယ်မဲ့သူတွေအနေနဲ့သူတို့အတွက်အနည်းငယ်မရှိနိုင်တဲ့နည်းလမ်းတွေကိုဆက်သွယ်ဖို့ပြောပါတယ်သူတို့ရဲ့လုံခြုံရေးကကျွန်တော်တို့အတွက်သိအရေးကြီးပါတယ်။ကျွန်တော်တို့ရဲ့ website ပေါ်မှာလည်းကျွန်တော်တို့ကိုဘယ်လိုဆက်သွယ်လို့ရတယ်ဆိုတာကိုရှင်းပြထားပါတယ်။ပို့တဲ့ချက်လက်တွေကြားဖြတ်မယူနိုင်အောင်လို့အင်မတန်လုံခြုံစိတ်ချရတဲ့ Proton Mail စနစ်ကိုသုံးပါတယ်။တခုရှိတာကဆက်သွယ်တဲ့သူတွေကလည်းအဲ့ဒီ Proton Mail စနစ်ကိုသုံးဖို့တော့လိုပါတယ်။ message ပို့ခြင်းနဲ့ဆိုရင်လည်း signal လိုမျိုးစိတ်ချလုံခြုံတဲ့စနစ်ကိုသုံးပါလို့ကျွန်တော်ကတော့အကြံပြုချင်ပါတယ်။
So since IIIM is doing open source investigation.
Now the IIIM nga bathu ma so pay po de athaw tha achet let de yo bo no ya yu su saung ne di open source investigation ko lou ni da myo so ro di ya shi da de yo belo myo kain twe ba le.
Well it's challenging particularly after the coup we received about 200,000 different messages containing information many photographs and videos. But we've reviewed all of them
စေခေါ်မှုတွေရှိပါတယ်အထူးဖြစ်ကတော့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာအချက်လက်တွေဓာတ်ပုံတွေဗီဒီယိုတွေပါတဲ့ message ပေါင်းသတင်းပေးမှုပေါင်းနှစ်သိန်းလောက်ရပါတယ်ကျွန်တော်တို့ရသမျှ message တွေအားလုံးကိုကြည့်ပါတယ်ဓာတ်ပုံတွေဗီဒီယိုတွေကိုလည်းနောက်ထပ်ဆက်ပြီးတော့စမ်းစစ်နိုင်ဖို့စုဆောင်းသိမ်းထားပါတယ်ဒီအချက်လက်တွေကိုကျွန်တော်တို့ရေရှည်သိမ်းထားမှာပါစေခေါ်မှုတစ်ခုကကျွန်တော်တို့ရတဲ့အချက်လက်ပမာဏကြောင့်ကျွန်တော်တို့အင်တန်လုံခြုံပြီးတော့အစစ်မြစ်တဲ့အချက်လက်သိမ်းစနစ်ကိုလုပ်ရပါတယ်ဒါမှကျွန်တော်တို့ဒီအချက်လက်တွေကိုသုံးသပ်လို့ရမှာပါ။ဥပမာရတဲ့ဗီဒီယိုတွေကစင်တူဖြစ်နေတာတွေလားဆိုတာမျိုးသိနိုင်အောင်လို့လုပ်ထားရပါတယ
်။ Yeah, like you explained before, one of the main
ဆက်စပ်မစ္စတာခွန်ကျမ်ပြင်ပြသွားတဲ့အထက်မှာပါတယ်လို့ပဲ။ဒီ IIIM ရဲ့အဓိကအလုပ်တစ်ခုကတော့ဒီအဆိုးဝါးဆုံးပေါ့နော်။လူခွင့်ချိုးဖောက်တဲ့ကိစ္စတွေကိုစုဆောင်းသိမ်းဆည်းပြီးတော့မှသုံးသပ်ပေးရတာပါ။ဒါပေမဲ့ဒီအဖွဲ့အစည်းနဲ့မြန်မာနိုင်ငံထဲကိုသွားလို့မရတော့အခုလိုမျိုးလူခွင့်ချိုးဖောက်တယ်လို့ပြောတဲ့နေရာတွေကိုကိုယ်တိုင်မျက်စိနဲ့မတွေ့ရပါဘူး။အဲ့တော့ရရှိတဲ့အချက်လက်တွေကတကယ်ဖြစ်ခဲ့တယ်မှန်တယ်ဆိုတာသိစားအောင်လုပ်ဖို့ဘယ်လောက်ခက်ခဲပါလဲရှင
့် Well, certainly the lack of access to crime scenes and to go to Myanmar where many of the witnesses are is a hindrance
and normally get in the area near မျက်မြင်သက်သေတွေအများကြီးရှိတဲ့မြန်မာနိုင်ငံတည်းကိုမသွားနိုင်တာကအခက်အခဲတစ်ခုဖြစ်တယ်ဆိုတာကတော့သိကြပါရယ်ပုံမှန်ဆိုလို့ရှိရင်ရာဇဝတ်မှုတွေစုံစမ်းရင်အခင်းဖြစ်တဲ့နေရာသွားကြည့်တာကအဆရပါဆိုတော့ကျွန်တော်တို့တက်ကပို့ပြီးတော့စိန်ခေါ်မှုတွေဖြစ်စီပါတယ်ဒါပေမဲ့လည်းကျွန်တော်တို့မှာထောက်ထားတွေစုဆောင်မှုတခြားနည်းလမ်းတွေရှိပါတယ်တချို့ကမြန်မာနိုင်ငံတည်းကလာတဲ့သူတွေစီကရတယ်အဲ့လိုရသမျှအထောက်အထားတွေအားလုံးကိုနောက်နှစ်ပေါင်းများစွာတောင်းနိုင်တဲ့အထိစူးစီးသိသိထားပါတယ်။အခုလက်ရှိရရှိထားတဲ့အချက်လက်တချို့ကအခုချက်ချင်းအသုံးဝင်ချင်မှဝင်နိုင်မှာဖြစ်ပေမဲ့နောက်တစ်နှစ်နှစ်လောက်မှရတဲ့အထောက်အထားတွေရသိကိုအသုံးဝင်တာမျိုးလည်းဖြစ်လာနိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ရသမျှအချက်လက်တွေကိုထိန်းသိမ်းထားဖို့သိကိုရည်ကြီးပါတယ်။အခုဆိုရင်ကျွန်တော်တို့မှာဝန်ထမ်း50လောက်ရှိပါတယ်။လုပ်စရာတွေကလည်းအများကြီးပါပဲ။အချက်လက်တွေစုဆောင်းဖို့သုံးသပ်ဖို့စီကောမှုတွေအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့မှာတက်ဆိုင်ရနေပေမှာကြွညင်သူတွေရှိပါတယ်။စစ်ရာဇဝတ်မှုတွေလူသားလူပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ဆိုင်တဲ့ဥပဒေတွေအကြောင်းကိုကောင်းကောင်းနားလည်တဲ့နိုင်ငံတကာရှေ့နေတွေရှိပါတယ်။ရရှိတဲ့အချက်လက်တွေအများကြီးကိုသုံးသပ်နိုင်တဲ့ဝါရင့်မှုကင်းစစ်တွေရှိပါတယ်။ဒါတွေမကောက်ပါဘူး။စုံစမ်းစစ်ဆေးသူတွေ၊လူညွေးဝန်ထမ်းတွေအချက်လက်တွေကိုအစ်င့်မြင့်ကြမ်းညင်စာနဲ့စီမံခန့်ခွဲနိုင်သူတွေအပြင်မျက်မြင်သက်သေတွေကိုအကာအကွယ်ပေးတဲ့ဝန်ထမ်းတွေလည်းရှိပါတယ
်။ Information management system with the skilled personnel in that section.
I'm sure there must have been several attempts, but you
double I double M and he did Myanmar nengane twa pho twa ko tchein ma ka chou sa khe bu me tin ma de. Naw ma yo di Myanmar gao saung ni pu gao saung yet la aw lo swae saung bu naw Myanmar nengane ma shi de kula tamaka apwe si ya ni de sin. Di Myanmar nengane ya niya de twa nai bu thap pi lo chou sa me a si sin ni yo shi ba la shin.
Well, we will continue to send our requests to have access to the country. I think I've
Myanmar nengane ko twa nai bu khwin pi che ya de a thi set pi lo taung naw ma wa.ကျွန်တော်ကိုယ်တိုင်သွားနိုင်ဖို့လဲခွင့်ပြုချက်တောင်းထားပါရယ်သူတို့ကဘယ်လိုတုံ့ပြန်မလဲဆိုတာကတော့စောင့်ကြည့်ရမှာပါမြန်မာနိုင်ငံနဲ့သွားနိုင်ဖို့သူတို့ခွင့်ပြုချက်ပြီးသည်ဖြစ်စီမပြီးသည်ဖြစ်စီကျွန်တော်တို့ကတော့အထောက်အထားတွေရနိုင်ဖို့ကျွန်တော်တို့လုပ်နိုင်တဲ့နည်းတွေနဲ့ဆက်လက်လုပ်သွားမှာပ
ါ So another important job for the mechanism is to share
double I double M ရဲ့ဒီနောက်အရေးကြီးတဲ့အလုပ်တစ်ခုကတော့ရရှိထားတဲ့အချက်အလက်တချို့နဲ့ပြည်မှုကျွလွန်ထားတဲ့အမှုတွေတွေကိုတရားလွတ်လပ်တဲ့တရားရုံးနေနဲ့မျှဝေဖို့ပါအဲ့တော့ဒီ double i double m ကပေးတဲ့အချက်လက်တွေဟာတရားရဂိုင်းနှုတ်မှန်ကန်စိတ်ချရတယ်ဒီနိုင်ငံတကာဥပဒေတွေလိုက်နာတဲ့တရားရုံးတွေခုံရုံးတွေမှာတုံးလို့ရမယ်ဆိုတာမျိုးအာမခံနိုင်အောင်လို့ရောဘယ်လိုလုပ်ပါလဲရှင
် Well, we have a lot of very experienced staff who've worked in criminal prosecutions at national levels and international levels for many years
နိုင်ငံစစ်နိုင်ငံတကာအစစ်ပြည်မှုဆိုင်ရာစစ်ဆေးကြားနာတဲ့အမှုတွေမှာနှစ်ပေါင်းများစွာအတွေ့အကြုံရှိတဲ့ဝန်ထမ်းတွေမျိုးစုံကျွန်တော်တို့မှာရှိပါတယ်ကျွန်တော်တို့ဘက်ကတော့ပြည်မှုဆိုင်ရာစစ်ဆေးကြားနာမှုတွေမှာလိုက်နာဆောင်ရွက်တဲ့ကိစ္စတွေအတိုင်းအကောင်းဆုံးလုပ်သွားမှာပါ။တခါလေကြောက်လို့ရှိရင်တပ်တွေအထောက်အထားရဖို့ဇင်းမြင့်နေရာတွေစီသွားလို့မရတဲ့အခြေအနေမျိုးဖြစ်တတ်ပါတယ်။အဲ့ဒီအခါမျိုးကြရင်တော့တခြားဖြစ်ရထောက်ထားတွေနဲ့ဆက်ဆက်စဉ်းစားပြီးတော့သူတို့ရဲ့မှန်ကန်စိတ်ချရမှုကိုအတည်ပြုယူနိုင်ပါတယ်။နိုင်ငံတကာရာဇဝတ်တရားရုံးတွေနိုင်ငံတကာရာဇဝတ်မှုစုံစမ်းစစ်ဆေးမှုတွေမှာဒါမျိုးကကြုံတွေ့ရလေရှိပါတယ်။ကျွန်တော်ကိုယ်တိုင်ရာဇဝတ်တရားရုံးမှာစစ်တဲ့အမှုတွေအပြင်အထောက်အထားစုဆောင်တဲ့အဖွဲ့ကြီးစုစုပေါင်း9မျိုးမှပါဝင်ခဲ့မှုပါတယ်။ရာဇဝတ်မှုဖြစ်ခဲ့တဲ့နေရာတွေစီသွားပြီးစုံစမ်းနိုင်ဖို့နောက်ဒီပြစ်မှုကျူးလွန်ထားသူတွေစီသွားပြီးတော့မင်းမြန်ခွင့်မျိုးမရတဲ့စင်ခေါ်မှုမျိုးတွေမကြာခဏကြုံတွေ့ရကြပါလိမ့်။ပြည်တွင်းမှာစစ်ဆေးတဲ့အမှုမျိုးတွေတက်ပို့ပြီးတော့ခက်ခဲပါတယ်။ဒါပေမဲ့လည်းတခြားနိလန်းတွေနဲ့ထောက်ထားတွေရရှိအောင်လုပ်နိုင်ခဲ့တဲ့အတွေ့အကြုံတွေနဲ့ဒီခက်ခဲတွေကိုကျော်လွှားနိုင်ပါတယ်။
So currently there are ongoing legal processes.
လက်ရှိမှာဆိုရင်ဒီမြန်မာခေါင်းဆောင်တွေအပေါ် ICC ICJ နဲ့အာဂျင်တီးနားနိုင်ငံကတရားရုံးမှာတရားစွဲထားတဲ့အမှုတွေရှိပါတယ်။အဲ့တော့အဲ့ဒီအမှုတွေအတွက်ရော double i double m ကဘယ်လိုမျိုးအဆက်အသွယ်လုပ်ပူးပေါင်းဆောင်ရွက်နေပါလဲ
So we were created specifically with the mandate to share information with national or international.
ဘုကိုဒူတယောက်ပေါ်မှာမြန်မာတတတရားစီရင်ဖို့လူလာတယ်စီရင်နိုင်မယ်ဆိုတဲ့နိုင်ငံအဆင့်နိုင်ငံတကာအဆင့်တရားရုံးတွေမှာအမှုကြားနာဆက်စည်းတဲ့အခါမှာအချက်လက်တွေမျှဝေဖို့အတွက်ကျွန်တော်တို့ double i double m ကိုအဓိကဖွဲ့စည်းထားတာဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေကိုကာကွယ်ပေးဖို့လုပ်တဲ့ဟန်ပြဆက်စည်းမှုမျိုးမဖြစ်စေရပါဘူး။ဆွဆွဲခံရသူရဲ့အခွင့်အရေးကိုလေးစားပြီးတော့အမှုမှာပတ်သက်နေသူတွေအားလုံးအတွက်မျှမျှတတကြားနာတရားစီရင်မှုမျိုးဖြစ်ဖို့လိုပါတယ်။နိုင်ငံတကာရာဇဝတ်တရားရုံး ICC နဲ့နိုင်ငံတကာတရားမျှတမှုခုံရုံး ICJ ကအမှုတွေမှာ double i double m အနေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်လူခွင့်ရေးကောင်စီကကျွန်တော်တို့ကိုအထူးတိုက်တွန်းထားပါတယ်။အဲ့တရားရုံးနှစ်ခုရဲ့တရားစီရင်ရေးကကြွာချပါတယ်။တရားရုံးနှစ်ခုလုံးနဲ့ကျွန်တော်တို့ပူးပေါင်းဆောင်နေပါတယ်။တင့်တော်ရဲ့အထောက်အထားတွေပြီးဖို့လည်းအဆင်သင့်ပါ။ဒါပေမဲ့လည်းမျှဝေနိုင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ခွင့်ပြုချက်ပေးထားတဲ့အထောက်အထားတွေကိုပဲကျွန်တော်တို့ကမျှဝေပါတယ်။ဒီမှာ view သရရှင်တွေကိုအရေးကြီးတာတစ်ချက်ပြောချင်တာကကျွန်တော်စီအချက်လက်အထောက်အထားတွေပြီးတဲ့အခါမှာအဲ့ဒီထောက်ထားတွေကိုတရားစီရင်စစ်ဆေးမှုတွေမှာတုံးခွင့်ပေးမလားလို့ကျွန်တော်တို့ကမေးပါတယ်။တုံးခွင့်ပေးပါတယ်လို့ခွင့်ပြုတဲ့ထောက်ထားတွေကိုပဲကျွန်တော်တို့ကမျှဝေခွင့်ရှိပါတယ်။တကယ်လို့သူတို့ကမျှဝေခွင့်ပြုရင်တော့မှကျွန်တော်တို့ကဒီလိုမျှဝေလို့သူတို့အတွက်ဒါမှမဟုတ်တခြားတယောက်ယောက်အတွက်အနေရရှိမလားဆိုထပ်ပြီးတော့စဉ်းစားဆုံးဖြတ်ပါတယ်။အနေရရှိနိုင်တယ်လို့ကျွန်တော်တို့ကသုံးသပ်လို့ရှိရင်တရားရုံးတွေကိုမပေးပါဘူး။အနေရမရှိနိုင်ဘူးဆိုတော့မှမျှဝေတာဖြစ်ပါတယ
်။Endanger individuals.
Thank you so much, Mr. Kumjam. Thank you for giving time to answer the questions.
Thank you very much.
မဆူမြန်မွန်ဆက်တဲ့မြင်မြင်ထားတာပါရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစည်းအဝေးနေမှာတော့တနင်္ဂနွေအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့နာဆင်ဆောင်မျှော်ကြည့်ရှုနိုင်ပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျွန်တော်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
View American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ31 32 52နဲ့လိုင်းလက်မီတာ190ရုကနေတိုက်ရိုက်ထုတ်လင်းပေးနေပါရရှင်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်တွေမှာတော့တနင်္ဂနွေညတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကကမ္ဘာသတင်းတွေတဲကမြန်မာသတင်းမြန်မာပြည်ကပေးစာများကဏ္ဍသတင်းတွေကတူတာအစီအစဉ်ဒါတွေကိုရှုစားနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့မတ်အင်ဂျင်နိုင်စီစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာသတင်းကောင်းနှုတ်ချက်အစီအစဉ်ကိုနားဆင်ရှုစားကြအောင်ပါရှင
်။မင်္ဂလာပါရှင်။ကမ္ဘာသတင်းတွေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောင်းနှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ
။မြန်မာနဲ့အာဖဂန်နစ္စတန်အတွက်ဘယ်သူကိုစားပြုမလဲဆိုတဲ့ကုလသမဂ္ဂရဲ့အကြက်အတဲကောင်းစဉ်နဲ့ The New York Times သတင်းဆောင်အွန်လိုင်းစာမျက်နှာမှာRick Gladstone ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။နှစ်နိုင်ငံလုံးကအစိုးရတွေဟာအာဏာသိမ်းအုပ်စုတွေရဲ့ဖြုတ်ချမှုခံခဲ့ရပြီးတဲ့နောက်ဘလို့ပဲဖြစ်ဖြစ်ကမ္ဘာအကြီးဆုံးတန်တမန်ရေးစပွဲဝိုင်းမှာဒီအာဏာရှင်တွေကိုနေရာပေးမလားဆိုပြီးမေးခွန်းထုတ်စာချီရေးထားပါတယ်။မြန်မာနိုင်ငံမှာရက်ဆက်တဲ့စစ်တပ်အာဏာသိမ်းမှုနဲ့တာလီဘန်တွေအာဖဂန်နစ္စတန်မှာအောင်ပွဲပြန်ရလာတာဟာကုလသမဂ္ဂရင်ဆိုင်နေရတဲ့အကြက်တဲတွေကတခုဖြစ်နေတဲ့အချိန်အခုလာမဲ့သတင်းပတ်အတွင်းကုလသမဂ္ဂရဲ့နှစ်ပတ်လည်အထွေထွေညီလာခံကျင်းပတော့မှာဖြစ်ပါတယ်။ဒါကြောင့်ကမ္ဘာအကြီးဆုံးတန်တမာရေးရာစုဝေးတဲ့အချိန်မှာအငင်းပွားစရာဖြစ်မဲ့ကိစ္စကတော့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေအတွက်စစ်မှန်တဲ့ကိုယ်စားလှယ်အဖြစ်ဘယ်သူကိုရေးချွဲမလဲဆိုတဲ့ကိစ္စပဲဖြစ်တယ်လို့ဆိုပါတယ်။အတိုက်ခံတွေကိုအပြင်းထန်ရရဆက်ဆက်နှိပ်ကွပ်မှုတွေကြောင့်ကြဲကြဲပြန့်ပြန့်ပြစ်တင်ရှုတ်ချခံရတဲ့ဖေဗူလာကအာနာသိမ့်ခဲ့တဲ့မြန်မာစစ်အုပ်စုဟာသူတို့အပေါ်တစ္ဆာခံမဲ့တန်အမတ်နဲ့ကုလသမဂ္ဂမှအစားထိုးဖို့ကြိုးပမ်းခဲ့တာပါတခါအမေရိကန်ကြောတောင်နောက်ခံပြုထားတဲ့အာဖဂန်အစိုးရပြိုလဲပြီးတဲ့နောက်ပြီးခဲ့တဲ့လကအာနာပြည်လဲရယူခဲ့တဲ့အကြမ်းဖက်အစွန်းရောက်အစ္စလာမစ်တာလီဘန်တွေဟာကုလသမဂ္ဂမှသူတို့ရဲ့တန်တမန်ကိုယ်စားလှယ်ကိုလက်ရှိတန်တမန်နေရာမှာအစားထိုးနိုင်ဖို့မျှော်လင့်ချက်တွေရှိနေတယ်လို့ဆိုပါရယ်လက်ရှိတန်အမတ်ကိုအာနာဆွလွတ်လိုက်တဲ့အာဖဂန်အစိုးရကလွန်ခဲ့တဲ့လအနည်းငယ်တွင်မှခန့်အပ်ခဲ့တာပါမြန်မာနိုင်ငံမှာအစိုးရကိုဖြုတ်ချအာနာသိမ်းခဲ့သူတွေဒါမှမဟုတ်အကြမ်းဖက်ဝါဒီစီးရင်နေအသွင်းခံရပြီးစောင့်ကြည့်ခံနေရတဲ့တာလီဘန်စစ်သွေးကြွတွေဘက်ကနေကုလသမဂ္ဂမှာတန်တမန်နေရာရလာနိုင်တယ်ဆိုတဲ့အယူအဆဟာတန်တရားဖြစ်စရာကောင်းပေမဲ့သီအိုရီရတကယ်လို့သူတို့ကိုတရားဝင်အစိုးရတွေဖြစ်ကုလသမဂ္ဂကမြင်မယ်ဆိုရင်ဖြစ်နိုင်တယ်လို့ဆိုပါရယ်ပါလီမန်ဒီမိုကရေစီစနစ်ကစလို့ဘရင်စနစ်အာဏာရှင်စနစ်စတဲ့နိုင်ငံရေးစနစ်အမျိုးမျိုးကတန်တမန်တွေဟာအဖွဲ့ဝင်193နိုင်ငံရှိတဲ့ကုလသမဂ္ဂနဲ့ကာလကြာရှည်စွာအလုပ်လုပ်ခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂဆိုတာအယူအဆတွေပေါ်မှာအပြန်အလှန်ပယ်ချခဲ့တဲ့အစိုးရတွေအချင်းချင်းဒန်းတူစကားပြောဆက်ဆံကြတဲ့ကဘာပေါ်ကတခုတည်းသောနေရာဖြစ်ပါတယ်။ဒါပေမဲ့လည်းတန်တမန်နဲ့သူ့ကိုကိုစားပြုတဲ့အစိုးရရဲ့တရားဝင်မှုကိုအတည်ပြုဖို့စံတတ်မှတ်ချက်တွေရှိနေတယ်လို့ဆိုပါတယ်။ပုံမှန်အားဖြင့်ဆိုရင်တော့နိုင်ငံတစ်နိုင်ငံကသူ့ရဲ့တန်တမန်နေရာအတွက်တစုံတယောက်ကိုအမည်စင်တင်သွင်းခွင့်ရှိပြီးနိုင်ငံအတွက်မှန်ကန်တဲ့တန်တမန်တဦးဟုတ်မဟုတ်အငင်းပွားမှုကိုဖြေရှင်းတဲ့အခါမှာအစိုးရကိုမကြိုက်ဘူးဆိုပြီးကုလသမဂ္ဂအနေနဲ့ပြောလို့မရတဲ့ကြောင်းလက်ရှိကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကသူ့ယာရုတက်တန်းကုံဆုံးတဲ့အကြောင်းပြုလုပ်တဲ့ကြာတာပတိနီကသတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ်ကုလသမဂ္ဂမှာရမယ့်ထိုင်ကုန်နေရာဟာအစိုးရတွေအတွက်အလွန်အင်မတန်အရေးကြီးရတဲ့အကြောင်းရင်းတွေမှာကိုယ့်ရဲ့ပြိုင်ဘက်တွေကကိုယ့်ကိုစန့်ကျင်နေဆိုရင်တော့ကမ္ဘာအတိုင်းဝိုင်းကကိုယ့်ကိုတရားဝင်ယုံကြည်လက်ခံနေဆိုတဲ့ပြသတဲ့နေရာဖြစ်နေပါတယ် ကုလသမဂ္ဂမှနိုင်ငံတနိုင်ငံကိုဘသူကိုစားပြုမလဲဆိုတာအထွေထွေညီလာခံစတင်ချိန်မှာဖွဲ့စည်းလိုက်တဲ့အဖွဲ့ဝင်၉နိုင်ငံပါဝင်တဲ့ Credentials Committee ကဆုံးဖြတ်ရတာဖြစ်ပါတယ်။ပုံမှန်အားဖြင့်ဒီ Committee ဟာနိုင်ငံတွေရဲ့တန်အမတ်တွေအနေနဲ့ချမှတ်ထားတဲ့စီးမြင်စည်းကမ်းတွေနဲ့ညီမညီစီစစ်တာဖြစ်ပါတယ်။ဒါပေမဲ့တန်အမတ်ကိုစားပြုတဲ့နိုင်ငံအစိုးရရဲ့တရားဝင်မှုရှိမရှိအငင်းပွားစရာဖြစ်လာတယ်ဆိုရင်တော့ကော်မတီကနေအထွေထွေညီလာခံကပဲဆုံးဖြတ်ဖို့ပြန်ပြီးတင်ပြလေရှိပါတယ်ဒီနေ့မှာတော့အစိုးရတရားဝင်မှုရှိမရှိမေးခွန်းထုတ်စရာဖြစ်နေတဲ့မြန်မာနဲ့အာဖဂန်နိုင်ငံတွေလိုဘယ်တန်အမတ်ကကိုစားပြုတယ်လဲဆိုတာကိုကော်မတီအနေနဲ့စဉ်းစားဆုံးဖြတ်ရဖို့ရှိနေကြောင်းဩစတြေးလျသုတေသီတဦးကထောက်ပြခဲ့တယ်လို့ဖော်ပြထားပါတယ်ဒီနေရာမှာကော်မတီအနေနဲ့သူ့ရဲ့စဉ်းစားဆုံးဖြတ်မှုကိုတရင်ပတ်ပေါင်းများစွာဒါမှမဟုတ်လနဲ့ချီပြီးအချိန်ဆွဲနိုင်တယ်လို့လည်းသူကဆိုပါတယ်။လက်ရှိမှာတော့မြန်မာနဲ့အာဖဂန်နိုင်ငံတွေအတွက်ရှိနေတဲ့တန်အမတ်တွေဖြစ်တဲ့ဦးကျော်မိုးထွန်းနဲ့ဂူလမ်အိုက်ဆက်ဇီယာရီတို့ကိုဆက်ထားပြီးဘသူကိုရွေးချယ်မလဲဆိုတဲ့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂဘက်ကရွှေ့ဆိုင်းလိမ့်မယ်လို့တန်တမန်တွေကုလသမဂ္ဂကျွမ်းကျင်သူအများစုကမျှော်လင့်ထားကြောင်းအဲ့ဒီသုတေသီကပြောပြခဲ့တယ်လို့ဆိုပါတယ်။သူတို့နှစ်ဦးလုံးဟာဖြုတ်ချခံရတဲ့အစိုးရတွေကရွေးချယ်ခန့်အပ်ခဲ့သူတွေဖြစ်ပါတယ်။ဒီလိုဖြစ်ရမျိုးအများအပြားကုလသမဂ္ဂမှာအရင်ကကြုံတွေ့ခဲ့ရတဲ့အထင်ရှားဆုံးဖြစ်ရတွေကတော့တရုတ်နဲ့တောင်အာဖရိကနိုင်ငံတွေပဲဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂကိုစတင်တည်ထောင်တဲ့အထဲမှာပါဝင်ခဲ့တဲ့တရုတ်နိုင်ငံဟာ1949ခုနှစ်ကွန်မြူနစ်တော်လှန်ရေးပြီးတဲ့နောက်တက်လာတဲ့ကွန်မြူနစ်အစိုးရဟာရှုံးနိမ်သွားပြီးထိုင်ဝမ်ကိုမောက်ထုတ်ခံရတဲ့မျိုးချစ်အစိုးရကရွေးချယ်ခဲ့တဲ့ကုလသမဂ္ဂတန်အမတ်နေရာမှာပြောင်းလဲအစားထိုးတဲ့လုပ်ရက်ကိုကုလသမဂ္ဂကလက်မခံငင်းပယ်ခဲ့ပါတယ်။ CAK ကာလတစ်လျှောက်လုံးအမေရိကန်ဟာတရုတ်ကွန်မြူနစ်အစိုးရရဲ့ကုလသမဂ္ဂမှာသူတို့တန်တမန်ကိုယ်စားလှယ်နေရာရဖို့တောင်းဆိုကြိုးပမ်းမှုတွေကိုပိတ်ပင်ခဲ့တယ်လို့ဆိုပါတယ်။နောက်ဆုံး1982ခုနှစ်ရောက်မှကုလသမဂ္ဂအထွေထွေညီလာခံကနေထိုင်ဝမ်ကိုအတိမတ်ပြူတာကိုပယ်ဖြတ်ပြီးတရုတ်ကွန်မြူနစ်အစိုးရကိုအတိမတ်ပြူလိုက်ပြီးတဲ့နောက်တန်တမန်နေရာပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။တောင်အာဖရိကနိုင်ငံဖြစ်ရမှာဆိုရင်ကုလသမဂ္ဂမှာကိုယ်စားလှယ်နေရာမရှိခဲ့တာနှစ်ပေါင်းအတော်ကြာခဲ့တယ်လို့ဆိုပါတယ်။1950နဲ့60ခုနှစ်တွေအတွင်းလူမျိုးရေးခွဲခြားမှုမူဝါဒတွေကြောင့်တောင်အာဖရိကဟာအထီးကျန်ဖြစ်လာပြီး1984ခုနှစ်အထွေထွေညီလာခံကနေနိုင်ငံရဲ့တန်တမန်ကိုယ်စားလှယ်နေရာကိုရပ်ဆိုင်းခဲ့ပါတယ်။နောက်အနှစ်20ကြာလူပြူလူမဲခွဲခြားမှုဆုံးသက်ခဲ့ပြီးတဲ့နောက်မှကုလသမဂ္ဂမှာသူတို့နိုင်ငံရဲ့ကိုယ်စားလှယ်နေရာကိုပြန်ပြီးရရှိခဲ့ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။
ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်မြန်မာပြည်သူပြည်သားအလုံးကိုဗစ် -19 ကပ်ဘေးရောဂါကြီးကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပ
ါမိုင်းဂျင်နိုင်စီစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောင်းတို့ရဲ့အစီအစဉ်ကိုနားဆင်ကြရတာပါအခုဆက်ပြီးတော့မအေးသန္နာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင်
ဘေးအကင်းရှင်ပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တစ်ချစ်တော်ရရှင်တွေကိုမေတ္တာတင်လက်ဆောင်မြန်မာသချင်းတွေတပုံနဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်အခုတော့အရင်ကျွန်တော်တို့စီကို Messenger ကနေပြီးရေးလာတဲ့တော်ရရှင်တွေရဲ့စာတွေဖော်ပြပေးသွားခြင်းပါတယ်ပထမအဦးဆုံးဆူတောင်းပေးလာတဲ့သောရရှင်ရဲ့စာတို့လေးကိုဖော်ပြပေးခြင်းပါတယ်။နတ်ဘီရင်ဆိုတဲ့သောရရှင်မင်္ဂလာပါ။အေးချမ်းသာယာပျော်ရွှင်ပါစေ VOE ။သတင်းမှန်တွေကိုကြားသိရတဲ့အတွက်ထောက်ရအားပေးနေပါတယ်။ဆိုပြီးတော့ဒီသောရရှင်နတ်ဘီရင်ဆိုတဲ့သောရရှင်ရေးလာပါတယ်။မဆာလာခင်မှာတမားတို့ရေဒီယိုလေးကိုအဖေးဖွင့်ပြီးတော့နားထောင်ခဲ့တဲ့ခေတ်စနစ်မှာအခုတိုးတက်မှုတွေကြောင့် Messenger Facebook အထိနားဆင်ရကြည်လင်ပြတ်သားမှုရှိပါတယ်တဲ့။သောရရှင်တယောက်ရေးလာပါတယ်။မဆာလာခေတ္တရနားဆင်အားပေးလာတာအခုထိ Facebook ခေတ္တအားပေးလာတဲ့တော်ရရှင်ဖြစ်တဲ့အတွက်ကြောင့်မို့ကလာရှိချာနားဆင်လာတာဖြစ်ပါလေရှင်အခုတော့ကျမတို့ဒီ Radio ဒီမကရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုလည်းဒီ Facebook ကနေပြီးတော့ကြည့်ရှုလို့ရပါပြီเนาะအစဉ်အားပေးရတဲ့အတွက်အထူးကျေးဇူးတင်ပါတယ်
ကျွန်တော်ကမကွေးတိုင်းဒေသကြီးတရဲမြို့နယ်ကပါပထမအဆုံးအချိန် view ကိုစာရေးပို့ခြင်းမှာဆိုပြီး Messenger မှာစာရေးပို့လာတဲ့ကိုညင်ကြီးက
မင်္ဂလာပါ VA ဝိုင်းတော်သားအားလုံးကကြီးသုံးပါကြော်လွှားနိုင်ကြပါစေအင်ကအဖေကအမြဲတမ်း VA ကိုနားထောင်တော့ဆယ်ကျော်သက်အရွယ်ကလေးကနားထောင်ဖြစ်ခဲ့တာပါအထူးသဖြင့်ကြေးလက်မှနေတဲ့ကျွန်တော်တို့အတွက်တော့သတင်းစီးဆင်းမှုကအင်မတန်အားနည်းပါတယ်ကမ္ဘာသတင်းမြန်မာသတင်းတွေကိုစုံစုံလင်လင်တင်ဆက်ပေးနေတဲ့VOA Radio အစီအစဉ်တွေကတဆင့်တီးခွင့်ကြားခွင့်ရနေကြတာပါ Facebook YouTube တို့ကနေရုပ်တံနဲ့ဆုံဆုံလင်းလင်းအားပါတရနားဆင်ကြည့်ရှုခြင်းပေမဲ့ Internet သုံးရတဲ့ဈေးကကြီးမှာတော့ Radio ကိုပဲအားကိုးနေရတော့ပါဩဂုတ်လ29ရက်နေ့ည9နာရီကနေ10နာရီအထိ Radio ရုပ်တံအစီအစဉ်မှာမအေးသနာကျော်ကိုရုပ်နဲ့အတန်တွဲပြီးမြင်ရလို့ကျေနပ်မိပါတယ်ဗျာနောက်ပြီးကိုကျော်သိမမသစင်အောင်မခင်ပြူထွေးမဆူမြတ်မောသူတို့သတင်းကြေညာပြီဆိုရင်နားထောင်ရတာသတင်းကိုပို့ပြီးစိတ်ဝင်စားစေပါတယ်လေယူလေသိန်းအဖြတ်တော့အားလုံးအဆင်ပြေပါတယ်ဖြစ်ပေါ်တိုးတက်သမျှမြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြည်သူတွေစီအမြဲတမ်းအရောက်ပို့ပေးပါအောင် VOA ရေကျေးဇူးတင်ပါတယ်ဗျာ
ဒီကောမက်ဆန်ဂျာကရေးလာတဲ့တော့ရှင်ကြော်တောင်းကမင်္ဂလာပါ view ရေးတဲ့ Jesus ကိုတအားတင်ပါတယ် view ကိုစာရေးချင်နေတာကြာပါပြီ Facebook ကအခုမှပြန်ရတာမကြသေးဘူးဗျအပိတ်ခံထားရတယ်ဆိုတော့အခုလိုသူပထမဆုံးကျွန်တော်တို့စီကိုမက်ဆန်ဂျာကနေပြီးတော့စာရေးတာအောင်မြင်လို့အခုလိုဝမ်းသာအရာစာရေးလာပါတယ
်ဒီစာကလည်းနေရာမှန်လားမှားလားမသိနောက်ပြီးဒီနေရာကနေရေးရင်ရောက်လားမရောက်လားကိုလည်းသိချင်လို့အစမ်းရေးကြည့်လိုက်တာပါနောက်နေ့မှ VOA ကပေးစာကဏ္ဍမှာစာရေးပြီးထည့်ချင်တာနောက်ပြီးကျွန်တော်ကညီပညာလည်းတိတ်မလို့တတ်ဘူးဗျအခုလောလောဆယ်မှာကျွန်တော်အကောင့်ကစာပို့လို့မရအောင်ဘယ်သူကလှုပ်ထားလဲမသိဘူးအခုဟာကညာမိုးချုပ်လို့ထင်တယ်နောက်ပြီး VOA အကောင့်ထဲကိုရောက်သွားတာတေချာအောင်လုပ်နေတော့ကမရောက်ဘူးအခုဘယ်ရပလို့ရောက်သွားမှန်းကိုမသိဘူးလှုပ်တတ်လို့မဟုတ်ဘူး VOA ဆိုတဲ့စက်လုံးပေါ်လာလို့ဝမ်းသာအားရနှိမ့်ထလိုက်တာကွက်တီပဲပြောလိုက်တာ
ဟုတ်ကဲ့ပါဒီတော်ရရှင်ပြောလို့ဘယ်ကနေဘလို့ဒီစာရေးတဲ့နေရာကိုရောက်သွားလဲမသိဘူးဆိုတာကိုကျွန်မနည်းနည်းရှင်းပြချင်ပါတယ်เนาะကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားလိုက်ရင်ကျွန်တော်တို့ကိုဆက်သွယ်ဖို့အတွက်အပေါ်ဒီ VOA ဓာတ်ပုံလေးနဲ့မိတ်ဆက်အောင်သားလေးမှာ Messenger ကနေပြီးစာရေးပို့လို့ရတဲ့နေရာလေးရှိပါတယ်အဲ့နေရာလေးကိုနှိပ်လိုက်တာနဲ့ကျွန်တော်တို့စီကိုစာရေးလို့ရတဲ့နေရာကိုအလိုလျောက်ရောက်သွားတာဖြစ်ပါတယ်ဒီတော့ရှင်ကိုကျော်တောင်းလည်းအဲ့ဒီညလေးကိုနှိမ့်ပြီးလို့ကျမတို့စီကိုအခုလိုစာရေးဖို့ရောက်လာတာဖြစ်ပါလိမ့်မယ်နော်အဲ့ဒီညကနေပြီးကျမတို့စီကိုစာရေးဆက်သွယ်တာလွယ်ပါတယ်မြန်လဲမြန်ပါတယ်ဒါကြောင့်မလို့ရှေ့ဆောင်မှာလည်းအကြောင်းကြီးရင်ရှင်ကျမတို့စီကိုအဲ့ဒီညကနေစာရေးဆက်သွယ်ပါလို့မှာခြင်းပါတယ်ရှင်မနက်ရမနေ့စဉ်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနောက်ပြီးတော့ကိုယ်ဘေးပတ်ဝန်းကျင်မှာကြုံရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေလှုပ်လှုပ်လက်လက်ထုတ်ဖော်ရေးသားလာကြတာတွေကိုလည်းမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြပေးနေပါရဲ့နော်မင်္ဂလာပါ VW ရေးဆိုပြီးတော့ရေးလာတဲ့သောရရှင်နာမည်ဖြုတ်ထားပေးပါဆိုတဲ့ຫນွေဦးတော်လန်ရေးသောရရှင်တအူကတော့
မင်္ဂလာပါ VW ရေးအရင်က CDM အခု PDF မတရားမှုကိုတော်လှန်လိုချင်တဲ့အရာကိုရယူနိုင်ဖို့နေရတာခက်ခဲလာပါတယ်တခါတလေတော့လဲစိတ်တက်ကြမိပါတယ်ပြန်အားတင်းရင်းနဲ့ပဲစိတ်တင်းနေရတယ်ငပိရေတို့စရာကိုပဲနေတိုင်းအဖော်ပြုနေရတယ်ခုလိုနေမကောင်းတဲ့အချိန်တွေမှာအင်ကအမေ့လေရာဟင်းတစ်ခွက်ကိုလွမ်းမိတယ်ဘာပဲဖြစ်ဖြစ်မတည်ခဲ့ရင်တော့အားလုံးနဲ့ပြန်ဆုံချင်ပါသေးတယ်ပေးစာများကဏ္ဍမှာထည့်ပေးခဲ့ရင်နာမည်ဖြောက်ထားပေးပါနော
်အမေ့လေရာဟင်းတစ်ခွက်ကိုလွမ်းနေတဲ့အဝေးတနေရာကຫນွေဦးတော်လန်ရေတော်ရရှင်တယောက်ရေးလာတာပါမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းပေးခြင်းပါတယ်ဆိုပြီးတော့တော်ရရှင်နေစာရေးလာကြတာတွေလည်းကျမတို့နေ့စဉ်လို့လက်ခံရရှိပါရနော်အဲ့ထဲကတချို့သတင်းတွေဆိုနေကျမတို့ဒီကနေပြီးတော့သတင်းတောက်တွေကနေသတင်းလိုက်တာမျိုးတွေအတီးပြူရာမျိုးတွေရှိသလိုမျိုးတချို့ကိုတော့ကျမအခုမြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးခြင်းပါတယ်တော်ရရှင်တယောက်ကမင်္ဂလာပါ view ရေးတဲ့ကျွန်တော်ကတော့ view ရဲ့ပင်နိုင်ပိရိတ်သက်ပါအခုတော့ကျွန်တော်ညူယောက်ကိုရောက်နေတာ9နှစ်ရှိပါပြီ2009အရေးခင်ကလေးကအာနာရှင်တော်လန်ရေးလှုပ်ရှားလာတဲ့မျိုးဆက်တယောက်ပါကျွန်တော်သတင်းပေးခြင်းလို့ပါဆိုပြီးတော့သူ့ရဲ့ရွာကြောင့်ရွာကဆွေမျိုးတွေပြောပြလာတာကိုကျွန်တော်တို့စီစာရေးပြီးတော့အကြောင်းကြားလာပါတယ
်စစ်ကောင်စီရဲ့တပ်တွေဟာအခုကျွန်တော်တို့ရွာဘုံကြီးကျောင်းနဲ့စာတင်ကျောင်းကိုစကန်ချနေပါတယ်ကျွန်တော်ဇာတိရွာကခြုံရွာအုပ်စုအိုးရင်းတွင်တောင်ရွာမြောက်ရွာချောင်းရွာတက်ဆိုပြီး3ရွာရှိပါတယ်ဒါပေမဲ့ချောင်းရွာတက်ကဟိုတုန်းကအုပ်စုခွဲတဲ့အခါဆက်ပြချင်းအုပ်စုတွေပါသွားပါတယ်ဆက်ပြချင်းဆိုတော့လွန်ခဲ့တဲ့တလလောက်ကတိုက်ပွဲဖြစ်ခဲ့ပြီး PDF ဝါရွာသားတွေရော30လောက်ကြဆုံးခဲ့ရတဲ့ရွာပါကျွန်တော်တို့ရွာတွေကဒီပင်းအင်းမျိုးနယ်မှာရှိပါတယ်အခုဖြစ်စဉ်ကစစ်ကောင်စီတပ်တွေကကနီမင်းကင်းဘုဒ္ဓလင်နယ်ဘက်ကနေတောင်းနှင်းလာပြီးကျွန်တော်တို့အိုဒင်းတွင်တောင်ရွာမြောက်ရွာတွေကိုစစ်ကြောင်းနှစ်ကြောင်းခွဲပြီးရောက်လာပါတယ်စာတင်ကြောင်းနဲ့ဘုံကြောင်းတွေကိုတက်ဆွဲပြီးဘုံကြောင်းတွေမှာပုံရှောင်နေတဲ့ရွာသားနှစ်ဦးကိုရွာထဲကိုလိုက်ပြစေခိုင်းပြီးဈေးဆိုင်တစ်ဆိုင်ကဗီဒီယိုတွေကိုတော့ဖြတ်ပြီးလိုချင်ရာယူရွာထဲမှာမွေးရတဲ့ချက်တွေကိုပစ်ကပ်ဖမ်းဆီးပြီးစာတင်ကြောင်းနဲ့ဘုံကြောင်းတွေမှာချက်စားပြီးတက်ဆွဲခဲ့ကြပါတယ်စာတင်ကြောင်းနဲ့ဘုံကြောင်းကကက်ရက်ပါရွာသူရွာသားတွေကအခုဆိုမနေရဲလို့ရွာပြင်မှာထွက်ပြေးနေကြပါတယ်ကျွန်တော်တို့ဘက်ကမွေကလည်းပေါ်မွေလည်းကြောက်ရဓာမီလည်းမတုံးရဲရွာတိုင်းလည်းဝင်လို့မရခုချိန်ကစဘာဆိုင်ချိန်ဆိုတော့လေကွင်းမြင့်ရွှံ့ပွက်တွေကြားတဲ့ခက်ခက်ခဲပြေးလွှားနေရပါတယ်ရွာကလူတွေနာမည်ကိုနာမည်လွဲသုံးစီကြပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒီတော်ရရှင်ကတော့သူတို့ရွာမှာဖြစ်တဲ့အဖြစ်အပျက်တွေမှာကိုယ်တိုင်ကြုံတွေ့နေရတဲ့သူတွေရဲ့နာမည်တွေကိုအတိအကျရေးပြလာတာဖြစ်ပါတယ်ဒီမှာဒီစာမှာဒီရွာသားရဲ့နာမည်တွေကိုခြံလိုက်ပြီးတော့ဖော်ပြပေးလိုက်တာဖြစ်ပါတယ်เนาะကျေးဇူးပြုပြီးတော့ကျွန်တော်နာမည်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတဲ့တော်ရရှင်နောက်တစ်ယောက်ရဲ့စာကိုလည်းပြောပြပေးချင်ပါတယ်သူရဲ့မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေပေါ်မှာသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ
်မင်္ဂလာပါ VOA ရေ VOA ကိုအသက်25နှစ်ကတည်းကစနားထောင်လိုက်တာအခုအသက်54နှစ်ရှိပါပြီဆက်အာနာတိန်တာနှစ်ခါကြုံခဲ့ရပြီးကျွန်တော်ကမတန်မဆွမ်းသူတစ်ယောက်ပါဆရာနာရှင်တို့နဲ့တကွတန့်ဖို့ပါတီအာဏာရရှင်တစ်လျှောက်လုံးမတမဆွမ်းသူတို့နဲ့ပြည်သူများအတွက်ဘာတစ်ခုမှကောင်းကျိုးမပြုခဲ့ဘဲရသမျှအိတ်ထဲထဲကြတယ်ကျွန်တော်ကနိုင်ငံရေးသမားမဟုတ်ပါဘူးဒါကြောင့်နိုင်ငံရေးဘူတုတနဲလာပါတယ်ဒါပေမဲ့ကျွန်တော်သိတာတစ်ခုတော့ရှိတယ်အာဏာမသိခင်အမေစုလက်ထက်က NLD ကိုထောက်ခံသူရောမထောက်ခံသူကိုရောမိသားတစုကိုချက်4000ထက်မနည်းရခဲ့တာအားလုံးသိကြမှာပါအချမ်းပဲစေုပ်စုနဲ့ဖွတ်ပါတီတို့လက်ထက်က4000မပြောနဲ့400တောင်ထောက်ပံ့ခြင်းမရခဲ့ပါဘူးဥပမာယထာဝန်ကြီးဆိုရင်လှုပ်စင်ကာလကယထာမသွားတဲ့လမ်းတွေဖောက်ပြီးရသမျှကိုအိတ်ထဲထည့်ခဲ့ပါတယ်စေုပ်စုအားကိုးတဲ့တရုတ်ကလည်းထိတ်ဆုံးကနေအောက်ခြေအထိလွှမ်းမိုးထားပါတယ်ဒါတွေကိုစေုပ်စုကလည်းသိမှာပါပြည်သူတွေအများစုမကြိုက်မှန်းသိရတဲ့တိုင်းပြည်ကိုမတရားအတ္တမအုပ်ချုပ်တဲ့စေုပ်စုကိုမေးလိုက်ခြင်းပါတယ်စေအုပ်စုရဲ့ကိုကျိုးစည်းဘွားကိုကာကွယ်ခြင်းလိုလားမိမိတို့ရဲ့မတရားမှုပြုခဲ့တာတွေကိုအရေးယူခံရမှာစိုးလို့လားစေအုပ်စုတွေအမေစုနဲ့တကွ NLR အစိုးရအဖွဲ့ဝင်တွေကိုမတရားပုံမှားတွေတတ်တယ်လို့စေအုပ်စုတွေကိုပုံမှားတတ်မယ်ဆိုရင်ဝိတုစာအုပ်တအုပ်တောင်လောက်မယ်မထင်ဘူ
းဟုတ်ကဲ့ပါဒီတော့ရှင်ကမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကို view ရတဲ့စဉ်တော့ရှင်နေတည်အောင်လို့ထုတ်ဖော်လာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါသေးတယ်။တေးတောင်းလာတဲ့တော်ရရှင်တွေကိုနောက်ပိုင်းမှာဖိလက်ပေးချင်ပါသေးတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုဆိုနေပါရှင်။အခုတော့ဒေါ်ရရှင်နေကိုကျမမေတ္တာတေးလက်ဆောင်မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရှင်။လေးဗျူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းလေးဖြစ်ပါတယ်ဒီတခြင်းလေးကိုကျွန်မ YouTube မှာနားထောင်တော့ YouTube ကအမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါတယ်အားလုံးဒီတခြင်းလေးကိုရင်းနှီးအပြည့်နားဆင်ခံစားနိုင်ပါစေနော်
Show me more than yours on a Sunday. Talk me down jam along pelo. Then the are my eyes are gone in my pine. set me don ka mi daw ja ma law pay lo ta ya re mya so kaun de ma pi ne ja re min chong ya ma be ma pu ne da mi me di se ko ma sho ba ne min nyon lin ja mya ta chain pi la ma lu so da ne chong ji ya ku twe ပါဘာကိုယုံကြည်လဲယုံကြည်ရတဲ့ခုတွေဆုံးတဲ့ရှောက်လမ်းပါဒီနေ့တော့ရောက်ပါပါဝိုင်းလွေမမင်းတစ်ခါလဲကြပါဒီလက်ကြတဲ့ချိန်တိုင်းမပြန်ထားဖို့မမေးပါနဲ့ဒါမင်းရဲ့တိုက်ပွဲပဲ ဝဲရီတိုင်းမမတရားတာမရှိဒါဆိုမင်းနိုင်ရမယ်တွေ့မှာပြီဦးဘယ်တော့မှနောက်ပြန်မလဲပါနဲ့လူဆိုတာမြေချောင်းချရာတခုတွေ့စိတ်ကိုယ်တော်စတိကြနာပဲမင်းရဲ့ဘဝမှာဘာကိုယုံကြည်လဲချောင်းချရာတခုတွေ့
ဆောင်းနိုင်ရှောက်လမ်းပါတနေ့ရောရောက်ပါပါလေးချူတီချူထားတဲ့ယုံကြည်ရာဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနေ့ရနေညပိုင်းနဲ့တနေ့လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် ဗီဒီယို မြန်မာဝိုင်းဖေ့စ်ဘွတ်စာမျက်နှာကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြန်နဲ့တည်းတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုကျမတို့ဗီဒီယိုရဲ့အင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA app မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာကတော့ bambies.voanews.com ဖြစ်ပါတယ်ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်
ドラシンにアロンシュンレンチェミジャワセシェ。ねえ。ジョンジアトクトゥエ。セコランドディジャナベ。ミエブワマ。バグヨンチレ。ジョンジアトクトゥエ。ソナイシャフダンバ。ディネロヤマバ。
မအီတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုဆက်ပြီးတော့မညညိုလွင်စီစဉ်တင်ဆက်ထားတဲ့သတင်းတွေကတူတာအစီအစဉ်ကိုနားဆင်ကြည့်ရှုနိုင်ပါပြီရှင်
unanimous findings that it does not have jurisdiction to entertain the claims of the Cooperative Republic of Guyana.
The International Court of Justice လို့ ခေါ်တဲ့ ICJ နိုင်ငံတကာတရားရုံးဟာ ကမ္ဘာ့ကုလသမဂ္ဂရဲ့အဓိကကြားတဲ့မန္တန်အဖွဲ့အစည်းကြီး 6 ခုတွေကတရားရေးဆိုင်ရာမန္တန်ကြီးတစ်ခုဖြစ်ပါတယ်။ World Court ကမ္ဘာ့တရားရုံးလို့လည်း ခေါ်ကြပါတယ်။ ICJ ကို ကုလသမဂ္ဂရဲ့ပြည်ညင်အရာ 1945 ခုနှစ်ဇူလိုင်လမှာစတင်ဖွဲ့စည်းခဲ့ပြီး 1946 ခုနှစ်ဧပြီလမှာလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်လုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ ICJ ဟာနိုင်ငံတကာဆိုင်ရာဥပဒေထုံးတွင်နေအနေနိုင်ငံတွေကတင်သွင်းလာတဲ့တရားရေးဆိုင်ရာဖြည့်ဆင်းရမယ့်အမှုတွေကိုကြားနာဆုံးဖြတ်ပေးရတာဖြစ်ပါတယ်။ ICJ မှာတရားသူကြီးအဖွဲ့ဝင်15ဦးထားရှိပါတယ်။ဒီတရားသူကြီး15ဦးကိုကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးတာဖြစ်ပြီးတရားသူကြီးတဦးချင်းစီရဲ့ ICJ မှာတာဝန်ယူရမယ့်တက်တန်းက6နှစ်ဖြစ်ပါတယ်။တက်တန်း6နှစ်ပြည့်ပြီးတဲ့အချိန်မှာလည်းပြန်လည်အရွေးချယ်ခံခွင့်ရှိပါတယ်။တရားသူကြီးအဖွဲ့ဝင်တွေဟာမိမိနိုင်ငံတွင်းမှာတရားရေးဆိုင်ရာအစ်မြင့်ဝန်ထမ်းတွေဖြစ်ရမှာဖြစ်ပြီးတော့နိုင်ငံကလည်းထောက်ခံမှုပေးထားသူဖြစ်ရပါတယ်။ ဒါပြင်နိုင်ငံတကာတရားရေးဆိုင်ရာဥပဒေတွေကိုသိရှိကျွမ်းကျင်နားလည်သူတွေလည်းဖြစ်ရမှာပါ။ ဒီလိုရွေးချယ်တဲ့နေရာမှာနိုင်ငံတစ်ခုရဲ့ကနှစ်ဦးကိုတော့ရွေးချယ်လို့မရပါဘူးအခုလောလောဆယ်ရွေးချယ်ခံထားရတဲ့တရားသူကြီးတွေကတော့ American ပြည်အောင်စု Russia Slovakia ပြင်သစ် Morocco Brazil Somalia တရုတ် Uganda India Jamaica Lebanon Japan နဲ့ Germany နိုင်ငံတွေကဖြစ်ပါတယ်ဒီတရားသူကြီးအဖွဲ့ဝင်15ဦးတည်းကနေဥက္ကဋ္ဌတဦးနဲ့ဒုတိယဥက္ကဋ္ဌတဦးကိုရွေးချယ်ပါတယ်။ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌကိုရွေးချယ်တဲ့နေရာမှာတော့နိုင်ငံနဲ့လူမျိုးကိုအခြေမခံပဲတရားသူကြီးအဖွဲ့ဝင်တွေတည်းကနေလျှို့ဝှက်မဲစနစ်နဲ့သုံးနှစ်တစ်ချိန်ရွေးချယ်တာဖြစ်ပါတယ်။အခုလက်ရှိဥက္ကဋ္ဌကတော့ Joan E. Donahue ဖြစ်ပြီး American ပြည်အောင်စုကဖြစ်ပါတယ်။ဒုတိယဥက္ကဋ္ဌကတော့ Russia နိုင်ငံက Kirill Jivojin ဖြစ်ပါတယ်။ICJ နိုင်ငံတကာတရားရုံးရဲ့တရားဝင်အသုံးပြုတဲ့ဘာသာစကားတွေကတော့အင်္ဂလိပ်ဘာသာနဲ့ပြင်သစ်ဘာသာစကားတွေဖြစ်ကြပါတယ်။တရားရုံးတည်ရှိတဲ့နေရာကတော့ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ Peace Palace လို့ခေါ်တဲ့ငြိမ်းချမ်းရေးအဆောက်အဦကြီးမှာဖြစ်ပါတယ်။ ICJ ဟာ The Hague မြို့မှာပဲရှိပြီး2002ခုနှစ်ကထူထောင်ခဲ့တဲ့ ICC International Criminal Court လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးနဲ့တော့မတူပါဘူး။ICJ မှာ1948ခုနှစ်မေလမှာစတင်တင်သွင်းကြားနာခဲ့တဲ့ Britain, မြောက်ပိုင်း Ireland နဲ့ Albania နိုင်ငံတို့အကြားဖြစ်ပွားခဲ့တဲ့ Corfu Channel လို့ခေါ်တဲ့ပထမဆုံးအမှုကစပြီး2019နိုဝင်ဘာလအထိတင်သွင်းလာတဲ့အမှုပေါင်း188မှုရှိခဲ့ပါတယ်။အခုလောလောဆယ်မှာတော့မြမအရေးနဲ့ပတ်သက်လို့ Gambia နိုင်ငံကတင်သွင်းလာတဲ့အမှုအပါအဝင်နိုင်ငံတကာကအမှုပေါင်းဆက်နှမှုကိုကြားနာစစ်ဆေးနေကြတာလည်းဖြစ်ပါလိမ့်ရှင်
။မညညလွင်စီစဉ်တင်ဆက်ထားတဲ့သတင်းတွေကတူတာအစီအစဉ်ပါရှင်။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း message ပေးပို့ပြီးတော့ဆက်သွယ်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်။
မနက်ကမှခုရပိုင်းတွင်ဘုံပေါက်ခွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေနေ့စဉ်ဖြစ်ပေါ်နေသလိုဆ ਿਆ နာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းညွှန်တဲ့တချို့မှာဆက်ရှိနေသေးဖြစ်ပါတယ်။စက်တင်ဘာလ12ရက်နေ့ဒီကနေ့ရန်ကုန်မြို့တောင်ကလာပမြို့နယ်အတွင်းကကညာနာယုံအနီကအမိုက်ကန်အတွင်ဘုံပေါက်ကွဲမှုဖြစ်သွားခဲ့တာကြောင့်အမိုက်ကောက်တဲ့ကလေးငယ်တဦးနဲ့အနားမှာရှိတဲ့သူတဦးတို့ဒဏ်ရာရသွားတယ်လို့မြင့်မြင့်တသက်တွေကပြောပါတယ်။အခင်းဖြစ်ပွားပြီးပြီးချင်းပဲရဲနဲ့စစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးရှာဖွေစစ်ဆေးတာတွေလည်းပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အလားတူပဲကမာရွတ်မြို့နယ်စင်မလိုက်လူကူတရာအောက်မှာရှိတဲ့ရင်ထင်းရဲကင်းအဆောင်မှာဒီကနေ့မနေ့6နာရီလောက်ကဘုံပေါက်သွားခဲ့တာမှာထိခိုက်ဒဏ်ရာရသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။တာကိတမြို့နယ်မြင်တော်သားလမ်းမကြီးပေါ်မှာလည်းဒီကနေ့မနေ့6နာရီလောက်ကပဲပုံပေါက်ကွဲမှုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။ဆီယနာတိမ်ထားတဲ့မြန်မာနိုင်ငံဘက်အချမ်းမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အိန္ဒိယဘက်အချမ်းမီဇိုရမ်ပြည်နယ်အတွင်းကခရိုင်နှစ်ခုတည်းကိုလူ100ကျော်လောက်ဝင်ရောက်လာခဲ့တယ်လို့မီဇိုရမ်ပြည်နယ်အစိုးရကပြောပါတယ်။မီဇိုရမ်ပြည်နယ်နဲ့မြန်မာနိုင်ငံအကြားကီလိုမီတာ900ကျော်နည်းနည်းချင်းထိစပ်နေတာဖြစ်ပါတယ်ခင်ဗျာ။ထိုင်းမလေးရှားနယ်စပ်မှာမြန်မာနိုင်ငံငန်သားတွေကိုဖမ်းဆီးရမိခဲ့တယ်လို့ထိုင်းသတင်းတွေမှာရေးသားထားပါတယ်မြန်မာနိုင်ငံသား14ဦးကိုစနေနေ့ကဖမ်းဆီးမိခဲ့တယ်လို့ဘန်ကောက်ပို့သတင်းစာကရေးပါတယ်အုပ်စုနှစ်စုအနေနဲ့ဖမ်းဆီးမိခဲ့တာဖြစ်ပြီးအမျိုးသား၄ဦးအမျိုးသမီး3ဦးစုစုပေါင်း9ဦးပါဝင်တဲ့ပထမအုပ်စုကိုတော့ထိုင်းနယ်စပ်ကကျေးရွာကာလန်ပေါ်မှာဖမ်းဆီးရမိခဲ့တာဖြစ်ပါတယ်သူတို့ကိုတင်ဆောင်လာတဲ့ကာမောင်းသမားကတော့တဦးကိုဘန်ငွေ1000ယူပြီးမလေးရှားနယ်စပ်ကိုပို့ပေးခဲ့တာလို့ဆိုပါတယ်ခင်ဗျာCOVID-19 ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းစစ်တပ်မှုပေါင်း 11,230 ကိုစစ်ဆေးခဲ့တာမှာ 1,950 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရှိကြောင်းဖော်ပြထားပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီမှာပဲသေဆုံးသူ89ဦးရှိခဲ့တယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။အသံမိုင်းဆိုင်ရာနဲ့ရုပ်သံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်ကန်ချန်းနဲ့ဇူဘေးအယ်တိုင်ယပ်တို့ဖြစ်ပါတယ်ရှင်။ VV ကိုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the